Welcome to the Voice of America in Burmese.
Mingla nga jam ma kamya 2020 pin ni December la 19 ye sanin ja be VOA season ni ko ya 9 nai ga ni 10 nai thi Washington DC myu lo ga ni starting thau le ni ba bi. COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရေစုံနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေကိုအောင်မြတ်သူတို့ပြောပြပါမယ်။အမေရိကန်စိုက်ဘာလုံခြုံရေးကျူးပေါမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ခဲ့ရတဲ့လွှတ်တော်မှတ်တွေကဒါဟာရုရှားလက်ထက်ဆိုတာအခုချိန်ထိရထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တော့ပြန်ဖို့တောင်းဆိုကြပါတယ်။ဒီစိုက်ဘာလုံခြုံရေးကျူးပေါမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။ဆိုင်ဘာထွန်းဖောက်ဝင်ရောက်မှုရဲ့ပမာဏဟာမူလကထင်ရတာအထက်အများကြီးပိုကြီးမားနိုင်ပွဲရှိတယ်လို့ဆိုင်ဘာလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြီးတဲ့နောက် Republican နဲ့ Democrat ပါတီများစလုံးကလွှတ်တော်အမတ်တွေရဲ့တောင်းဆိုချက်ထွက်လာတာပါ။ဒါဟာတတိယ software အပိုင်းစားတစ်ခုကိုသုံးပြီး American အစိုးရရဲ့ computer စနစ်ထဲမှာကုတ်တွေထည့်သွင်းမှုထင်ရှားတဲ့ကြိုးပမ်းချက်တစ်ခုပါပဲလို့ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo က The Mark Levin ရုပ်သံအစီအစဉ်မှာတောက်ကြနေကပြောခဲ့တဲ့အကြောင်းEFP တင်ထလာရဲ့တင်တဲ့ပုံမှာဖော်ပြထားပါတယ်။ထောင်လိုင်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီရာယုဂထမာဂူရူဘီယိုကစိုက်ဘာတိုက်ခိုက်မှုရဲ့အတိုင်းအတာပမာဏအပြည့်အဝကိုမသိရသေးပေမဲ့ဒီလောက်အတိုင်းအတာပမာဏမျိုးဘယ်တော့မှမဖြစ်သေးဘူးဆိုတာတော့ကျွန်တော်တို့သိထားပါပြီလို့တောက်ချာနေက Twitter မှာရေးခဲ့ပါတယ်။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စီယုံတွေကနောက်ဆုံးကြံနေသေးတဲ့ယုံညွန်းကိုပိတ်ပစ်ဖို့ရည်ရွယ်ထားတယ်ဆိုတာသမ္မတ Trump အစိုးရကကွန်ဂရက်လွှတ်တော်ကိုအသိပေးထားပါတယ်။ရုရှားနိုင်ငံရှိပြားဗလာဒီဗော့စတော့မြို့ကကောင်စီယုံကိုအပြီးပိတ်တော်မှာဖြစ်ပြီးရေကတ်တူရင်ဘတ်မြို့ကကောင်စီဝင်ယုံရဲ့လုပ်ငန်းတွေကိုတော့ယာယီရဆိုင်ထားမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကနေလွှတ်တော်အမတ်တွေကိုပြောခဲ့တာပါ။အတိပေးချက်ကဒီဇင်ဘာလ10ရက်နေ့ကလွှတ်တော်ကိုဖိတ်ပို့ခဲ့တာဖြစ်ပြီးအဲ့ဒါဟာအမေရိကန်အစိုးရနဲ့ပုဂ္ဂလိကကဏ္ဍကကွန်ပျူတာစနစ်တွေတဲကိုရုရှားလက်ဆဲလို့တင်ပြရှိတဲ့ထွန်းဖောက်ဝင်ရောက်မှုကြီးဖြစ်ခဲ့တယ်ဆိုတာသတင်းဌာနတွေကစပြီးမပြောခင်၃ရက်အလိုကဖြစ်ပါတယ်။အခုလိုပိတ်ရတာဟာရုရှားနိုင်ငံတွင်မှလူကံငွေပြုတဲ့အမေရိကန်တန်တမန်အရေးအတွက်ကို2019ခုနှစ်မှာရုရှားကကန့်သတ်ခဲ့တာကြောင့်ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။အခုကောင်စီဦးနှစ်ခုကိုပိတ်ပြီးပြီဆိုရင်တော့အမေရိကန်တန်တမန်ရေးဆိုင်ရာယုံဌာနအနေနဲ့မော်စကိုမြို့တော်ကတန်ယုံမဲ့ကြံတော့မှာပါ။ဒီတိမ်မှာရုရှားတရှိုးအောင်သူကိုအစိတ်ကလူကြံခဲ့မှုတွေအမေရိကန်စီယက်တလမြို့ကရုရှားကောင်စီယုံကို2018ခုနှစ်မှာအမေရိကန်ကပိတ်ခိုင်းခဲ့ပါတယ်။ရုရှားကလည်းလက်တုံ့ပြန်တဲ့အနေနဲ့စိန့်ပီတာစဘတ်မြို့ကအမေရိကန်ကောင်စီဝင်ယုံကိုပိတ်ခိုင်းခဲ့ပါတယ်။အမေရိကန်ဆိုရလုံငန်းတွေဒီတိမတ်ကူမှာဒစီတပန်းရဆိုင်သွားမယ်အရေးရှောင်ရှားဖို့အတွက်နှစ်ရက်တာအစိုးရယာယီအသုံးစရိတ်ဥပဒေကိုကွန်ကရက်လွှတ်တော်ကတောက်ကြနေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။အစိုးရယာယီအသုံးစရိတ်ဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ320နဲ့ကန့်ကွက်မဲ60နဲ့အတည်ပြုခဲ့တာပါ။အဲဒီနောက်အထက်လွှတ်တော်ကလည်းချက်ချင်းလိုပဲအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေနှောင်းပိုင်းမှာလက်မှတ်ထိုးပြဋ္ဌာန်းခဲ့တာပါ။ဒါဟာဖြင့်ကိုဗစ် -19 ကာယရောဂါကြောင့်စီးပွားရေးထိခိုက်မှုကိုကူစားရေးဒေါ်လာဘီလီယံ900ကျော်ရှိတဲ့ရန်ကုန်ဝေးအစီအစဉ်ကိုအတည်ပြုဖို့လွှတ်တော်အမတ်တွေအပြင်းအထန်နှိမ့်နှိုင်းဆွေးနွေးနေတာအချိန်ထက်ရဖို့ပဲဖြစ်ပါတယ်။ဒီသဘောတူညီချက်မူကြမ်းကိုတရင်းတွင်နေမှာမဲခွဲဆုံးဖြတ်မယ်လို့လွှတ်တော်အမတ်တွေကရည်ရွယ်ထားပါတယ်။ဘ ഹു ပံအနေနဲ့အရေးပေါ်ငွေထုတ်ချေးနိုင်တဲ့လုပ်ပိုင်ခွင့်အာဏာပေးရမပေးရအပေါ်အခြေအနေပြင်နေတာကိုဖြေရှင်းဖို့စစ်ဆက်နှိမ့်နှိုင်းသူတွေစူးစမ်းနေကြတာပါ။ Republican တွေရဲ့ဒီအဆိုပြုချက်ဟာတိုင်းပြည်စီးပွားရေးကိုယူကောက်ခံသမ္မတဂျိုးဘိုင်ဒန်ကစီမံခန့်ခွဲရေးမှာအရေးပါတဲ့နည်းလမ်းတွေကိုထိကျစေမယ်လို့ဒီမိုကရက်တွေကပြောပါတယ်။ဒီသဘောတူညီချက်ထဲမှာစီးပွားရေးလုပ်ငန်းတွေအတွက်အကူအညီဒေါ်လာဘီလီယံ300အလုပ်လက်မဲ့အတွက်ဖက်ဒရယ်အစိုးရရဲ့ထောက်ပံ့ကြေးသတင်းတပတ်စာဒေါ်လာ300နဲ့အမေရိကန်နိုင်ငံသားတူဦးချင်းစီအတွက်ထောက်ပံ့ကြေးဒေါ်လာ600စီပေးဖို့လို့ပေါ်ဝင်ပါတယ်။COVID-19 ကာယရောဂါကြောင့်ချမှတ်ကြတဲ့ပြည်ပင်ကန့်သတ်ချက်တွေ၊ကြီးသွားလာမှုဆိုင်ရာကန့်သတ်ချက်တွေနဲ့နေဆက်တွေကိုပိတ်ပစ်တာတွေကကမ္ဘာတဝန်းရွှေ့ပြောင်းဝင်ရောက်သူတွေကိုထိခိုက်စေပြီးလူပေါင်း3သန်းထက်မနည်းဟာအလုပ်လက်မဲ့အခြေအနေနဲ့လှုပ်ရှားသွားလာမယ့်ပိတ်မိနေကြတယ်လို့ရွှေ့ပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ရဲ့ညွှန်ကြားရေးမှူးချုပ်က VOE ကိုပြောပါတယ
်။ As usual in all crises, migrants are the first ones to lose jobs.To lose their livelihoods in the country.
အဲ့ဒီအတိုင်းမှာဖြစ်နေကြတဲ့ရွှေပြောင်းဝင်ရောက်သူတွေဟာပထမဆုံးအလုံးကံဆုံးဆုံးရသူတွေသူတို့ရောက်နေတဲ့နိုင်ငံမှာအတမူဝမ်းကြောင်းမှုဆုံးဆုံးရသူတွေဖြစ်ပါတယ်။ဥပမာအဖြစ်ဒီနှစ်မှာရွှေပြောင်းသူတွေကသူတို့မိခင်နိုင်ငံကိုပြန်လွှဲတဲ့ငွေပမာဏဟာ20ရာခိုင်နှုန်းပေါင်ဝင်ကျော်သွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါကဒီရွှေပြောင်းဝင်ရောက်သူတွေရဲ့မူရင်းနိုင်ငံတွေကလူနေမှုအခြေအနေတွေအပေါ်ဆူဆူရွရွကိုတက်ရောက်စီမှာပါလို့ IOM ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗီတိုရီနိုကဒီဇင်ဘာလ18ရက်တောက်ကြနေမှာကြောက်ရွံ့ခဲ့တဲ့ ရှေ့ပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံတကာထိမ့်မှန်တွေမတိုင်ခင် VOE နဲ့ပြည်စုံမြင်မြန်ခံမှာပြောခဲ့ပါတယ်။ဒါအပြင်လူမောင်ခိုးတွေခိုးသွင်းသူတွေနဲ့ရာဇဝတ်ကိုင်းကွန်ရက်တွေဟာကာယောဂါဖြစ်နေလို့ဆိုပြီးရပ်မနေကြပါဘူးလို့လည်းမစ္စတာဗီတိုရီနိုကပြောပါတယ်။ကမ္ဘာတဝန်းမှာရှေ့ပြောင်းဝင်ရောက်သူ282တန်းရှိမယ်လို့ IOM ကခန့်မှန်းထားပါတယ်။အဲ့ဒီအထက်မှာအမျိုးသမီးအစီအတွက်ကထပ်ဝက်နေပါရှိပါတယ်။ဘယ်လိုအကြောင်းနဲ့ဖြစ်ဖြစ်နိုင်ငံပြောင်းသွားသူတိုင်းကိုရွှေပြောင်းဝင်ရောက်သူအဖြစ်ကုလသမဂ္ဂကသတ်မှတ်ပါတယ်။အများစုကတော့စီးပွားရေးအဆင်ပြေဖို့ရည်ရွယ်ချက်နဲ့ရွှေပြောင်းကြတာဖြစ်ပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်ညားမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 6833ညဘိုင်းဒိုမီတာ32 kHz 6383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတင်းငွေမှာဖိုင်လမီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။သောရရှင်များရှင်ကျမစုမမထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးကြပါမယ်။အမေရိကန်အစားအစာနဲ့ဆေးဝါးအေဂျင်စီ FDA ကနေဒုတိယမြောက် COVID-19 ကာကွယ်ဆေးတစ်မျိုးကိုအရေးပေါ်သုံးစွဲဖို့တောက်ကြနေကအတည်ပြုပေးလိုက်ပါတယ်။အမေရိကန်ဆေးဝါးကုမ္ပဏီဖြစ်တဲ့ Moderna ရဲ့အဲ့ဒီကာကွယ်ဆေးကို NIH အမေရိကန်မျိုးသားကျန်းမာရေးဌာနနဲ့အတူစံသက်ထုတ်လုပ်ခဲ့တာပါ။ဒီကာကွယ်ဆေးဟာအခုလအစောပိုင်းကပဲအရေးပေါ်သုံးစွဲခွင့်ပြုခဲ့တဲ့ Pfizer COVID ကာကွယ်ဆေးနဲ့အလားတူပါတယ်။ဒီဆေးတွေကိုတော့တန်းနဲ့ချီတဲ့ကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုစောင့်ရှောက်ရေးဂေဟာမှာရှိတဲ့သူတွေကိုကနဦးထိုးပေးနေတာဖြစ်ပါတယ်။ဒီဆေးနှမျိုးလုံးဟာမျှော်လင့်ထားတာချက်ကိုပို့ပြီးတော့လုံဆောင်နိုင်ပြီးသိပ္ပံပညာရဲ့စွမ်းဘက်ကဟာအံ့ဩသင့်ကြပါပဲလို့ NIH ညင်ကြားရမှုဒေါက်တာ Francis Collins က AP သတင်းဌာနကိုပြောပါတယ်။ Moderna ဆေးဝါးတွေကိုစတင်ဖြန့်ဖြူးတော့မှာဖြစ်ပြီးတနည်းအားနဲ့ကြာရင်အသင့်ဖြစ်နေမယ်လို့ယူဆရပါတယ်။အသက်80အရွယ်ဖြစ်တဲ့ American အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့ဒုသမ္မတ Mike Pence တို့ကိုလည်းပြီးခဲ့တဲ့တောက်ကြနေနှိုင်းမိုက်မှာကိုရိုနာကာကွယ်ဆေးပထမအကြော်အနေနဲ့ထိုးနိုင်ခဲ့ကြပါတယ်။COVID-19 ကူးစက်ခံနေရတဲ့ပြင်သစ်သမ္မတ Emmanuel Macron အမြန်ပြန်လည်ကျန်းမာလာပြီးလုပ်ငန်းခွင်မှာဖြစ်ဖြစ်ပေါ်ကတာဝန်တွေပြန်ထမ်းဆောင်နိုင်မှုကိုလည်းအမေရိကန်သမ္မတ Donald Trump ကပြီးခဲ့တဲ့တောက်ကြနေ့ကဖုံးဆက်ပြီးတော့အားပေးစကားပြောခဲ့ကြောင်းအင်ဖြူရောကထုတ်ပြန်ပါတယ်။ COVID ရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာလူ3သိန်းကျော်သေဆုံးခဲ့ပြီးတော့ကမ္ဘာမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတော့မက္ကဆီကိုနိုင်ငံကဖြစ်ပြီးတော့သေဆုံးသူက2သိန်းနီးပါးရှိနေပါတယ်ရှင်။တရုတ်နိုင်ငံဟာကူးစက်မှုအနေနဲ့အများဆုံးဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေတည်ယူပို့ဆောင်ရေးလုပ်သားတွေနဲ့နေသားဆောင်တဲ့တွေကိုဦးစားပေးအနေနဲ့မကြာမီမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးထိုးပေးတော့မှာလို့အမျိုးသားကျန်းမာရေးကော်မရှင်ကပြောဆိုလိုက်ပါတယ်။ကုန်စည်တည်ယူပို့ဆောင်ရေးလုပ်သားတွေပင်လယ်ဆောင်နဲ့အသားငါးကြောင်းချတဲ့သူတွေကိုလည်းဒီရောဂါခံရှိတဲ့တက်ကြီးရွယ်အိုတွေနဲ့အတူဦးစားပေးစီးရင်ထဲမှာထည့်သွင်းသွားမယ်လို့ဆိုပါတယ်။တရုတ်ဆေးကုမ္ပဏီတွေကထုတ်လုပ်တဲ့ကိုရိုနာကာကွယ်ဆေးကိုတူရကီ၊အင်ဒိုနီးရှားနဲ့ဘရာဇီးနိုင်ငံတွေကအတည်ပြုထောက်ခံချက်ရဖို့စောင့်ဆိုင်းနေတယ်လို့ရုရှား၊အီဂျစ်၊မက္ကဆီကိုအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်မှစတင်နေစေလဲဖြစ်ပါတယ်။ UAE နိုင်ငံကတော့ဒီကာကွယ်ဆေးတွေက86ရာခိုင်နှုန်းအကျိုးသက်ရောက်မှုရှိတယ်ဆိုပြီးပြီးခဲ့တဲ့အပတ်ကကြေညာခဲ့ပါတယ်။ COVID-19 ကူးစက်မှုတွေများလာတဲ့အိန္ဒိယနိုင်ငံတဝမ်းမှာတော့ပြီးခဲ့တဲ့3လကကူးစက်မှုတွေအနည်းဆုံးကျဆင်းသွားပြီးလာမယ့်နှစ်ဦးပိုင်းမှာနိုင်ငံတဝမ်းကာကွယ်ဆေးအကြီးအကျယ်ထိုးနိုင်မှုပြင်ဆင်နေပါတယ်။ဒီရောဂါကပ်ဆိုးဟာစုစုပေါင်း 1.3 ဘီလီယံကျော်လူဦးရေရှိတဲ့အိန္ဒိယနိုင်ငံရဲ့အမေရိကန်နိုင်ငံပြီးရင်ဒုတိယကူးစက်မှုအများဆုံးနိုင်ငံလည်းဖြစ်ပါတယ်။ကမ္ဘာကာကွယ်ဆေးထုတ်လုပ်မှုထိပ်တိုင်းနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဟာကာကွယ်ဆေး၅မျိုးကိုနိုင်ငံတဝမ်းမှာစံသက်ထုတ်လုပ်နေစေဖြစ်ပါတယ်။နိုင်ငံတော်ကူးစက်မှု 9,000 နီးပါးရှိနေတဲ့တောင်ကိုရီးယားနိုင်ငံရဲ့မြို့တော်ဆိုးရဲ့ရှည်လျားလာတဲ့လူတန်းရှည်ကြီးတွေဟာ COVID-19 စစ်ဆေးဖို့စောင့်ဆိုင်းနေကြပါတယ်။မနေ့တုန်းကဆိုရင်ကူးစက်သူက1,054ဦးရှိတာမို့နေ့စဉ်ကူးစက်မှု1,000ကျော်နေတာ၄ရက်ဆက်တိုက်ရှိသွားပါပြီ။ပြီးခဲ့တဲ့24နာရီအတွင်း14ဦးသေဆုံးခဲ့ပြီးတော့နိုင်ငံပေါင်းစုစုပေါင်းသေဆုံးသူ659ဦးထိရှိနေပါတယ်။ရောဂါကူးစက်မှုအများဆုံးဖြစ်တဲ့မြို့တော်ဆိုးတက်ဝိုက်မှာတော့အရေးပေါ်လူနာခရင်တွေမလုံလောက်တာကြောင့်သေဆုံးမှုတွေပိုတိုးလာနိုင်နေဆိုပြီးဆိုနေကြပါလေရှင်အသစ်တစ်ဖန်ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတဲ့အီတလီနိုင်ငံမှာတော့လာမယ့်ခရစ်မတ်နဲ့နှစ်ကူးကာလအားလည်းတော်တော်များများကိုတနိုင်ငံလုံးအတိုင်းအတာနဲ့အသွာအလာကျသက်ဖို့ရှိတယ်လို့ဝန်ကြီးချုပ်ကွန်တေးလ်ကပြီးခဲ့တဲ့တောက်ကြနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီလိုထိန်းချုပ်ကန့်သက်တဲ့ဆိုတဲ့အုပ်စုနဲ့အကန့်အသတ်နဲ့တာထိန်းချုပ်ကန့်သက်စေခြင်းနဲ့အုပ်စုတွေကမှရပောင်းတော်ကြားဆွေးနွေးခုံမှုတွေအပြီးဒီကြေညာချက်ထွက်ပေါ်လာတာပါ
။ Vi assicuro che non è una decisione facile, una decisione sofferta per rafforzare il regime di misure che sono necessarie per affrontare le prossime festività in modo da
Europa dalwa ma di chin ni ga khat khe ni ba de virus ka niya dai ma hlet pat di pyan nan ni de christmas pi ku sa mu a ye twa khom mi lo tat twa ma go chwan chin tu de totor le so yin ni ja de da ja mu lo to khu khu ro song phyat ya me te cha da ga ro da ga lwe ku de song phyat chat do ma hou ba bu lo win ji jo conte ga tadin naw de go byo so ga da ba italy nai ngan ha prathama song ne so so wa wa virus ku sa khan ya de a naw nai ngan to khu phit pi ro pi ga de february la ga sa lo taw cha ne di te song lo 8000 ni ba ne europa ma ro te so mu အများဆုံးနိုင်ငံဖြစ်ပါလိမ့်ရှင်စစ်တပ်တင်နေတဲ့အာဖဂန်နစ္စတန်ဘက်မှာတော့အင်စလန်ဝါရီချင်းချုပ်ထားတဲ့ဒေသတွေမှာထောင်ပေါင်းများစွာသောအလွတ်ပညာသင်ကျောင်းတွေတည်ထောင်နိုင်ရေးကလေးငယ်များဆိုင်ရာကုလသမဂ္ဂရန်မုံငွေဖွဲ့ယူနီဆက်ဖ်နဲ့တာလီဘန်တို့ကြားဆက်ရှားပပသဘောတူညက်တစ်ခုရလိုက်ပါတယ်ဒီအစီအစဉ်ကနေအာဖဂန်ယောက်ျားလေးတွေနဲ့မိန်းကလေးတသိန်းနဲ့၄သောင်းထိပညာသင်ခွင့်ရ ါပါဒီသဘောတူညီချက်အရာဟယ်မောင်းနဲ့ကာရန်ဟာအူရှ်ကန်ပြည်နယ်တွေမှာတော့လူမှုအဝင်ဝိုင်းအခြေပြုစတင်ကြောင်း400ကိုထိထောင်ရေးယူနီဆက်ကပံ့ပိုးပေးသွားမယ်လို့ယူနီဆက်တာဝန်ရှိသူက VOA ကိုပြောပါတယ်အဲ့ဒီပြည်နယ်၄ခုကတော့တာလီဘန်တွေထိန်းချုပ်ထားတဲ့ဒါမှမဟုတ်ဩဇာလွှမ်းမိုးမှုရှိတဲ့နေရာတွေဖြစ်ပါတယ်နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ19ရက်နေ့စနေညရဲ့နောက်ဆုံးရသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်တွင်းကရွေးကောက်ပွဲတွေပြန်ကျင်းပနိုင်ရေးအတွက်ရခိုင်လက်နက်ကိုင်တပ်အေဘက်ကရောရခိုင်ပါတီတွေကပါတိုက်တွန်းနေပေမဲ့အခုချိန်ထိတော့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကတိတိကျကျတုံ့ပြန်တာမရှိသေးပါဘူးရွေးကောက်ပွဲပြန်ကျင်းပခဲ့ရင်မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးအထူးဂရုစိုက်ပေးဖို့လိုမယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကသတိပေးကြပါတယ်ဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်2020ရွေးကောက်ပွဲကျင်းပတဲ့အချိန်မှာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုတဲ့အကြောင်းပြချက်နဲ့ရခိုင်ပြည်နယ်တွင်းကမြို့နယ်ပေါင်း6မြို့နယ်မှာရွေးကောက်ပွဲကျင်းပခွင့်ပိတ်ခဲ့တဲ့အတွက်ရခိုင်ပြည်သူတိုင်းနဲ့ချီဆန္ဒမဲပေးပိုင်ခွင့်ဆုံးရှုံးခဲ့ရပါတယ်။ဒါပေမဲ့လည်းစီးရေးပြိပခါတွေရှိနေတဲ့ရခိုင်ပြည်နယ်တွင်းကနောက်ဆက်တွဲရွေးကောက်ပွဲတွေကိုအခုဒီဇင်ဘာလတွင်လုပ်ဖို့ရခိုင်နဲ့မြကိုင်တပ် AA ရဲ့ကမ်းလှမ်းချက်ကိုမြန်မာ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကကြိုးစိုးလက်ခံထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲရခိုင်ပြည်နယ်နဲ့မှာတပ်မတော်ကာကွယ်ဦးစီးချုပ်ဘက်ကရောနိုင်ငံတော်သမ္မတဘက်ကပါရခိုင်ပြည်နယ်တွင်းမှာရွေးကောက်ပွဲတွေပြန်လည်ကျင်းပရေးဝိုင်းဝန်းကူညီပေးကြဖို့တဝန်လွှာပေးပို့ပြီးတော့အသီးသီးတိုက်တွန်းထားပါတယ် AMP ရခိုင်မျိုးသားပါတီရဲ့မူဝါဒရေးရာဥဆောင်ကော်မတီဝင်လည်းဖြစ်ရွေးကောက်ပွဲမကျင်းပခဲ့တဲ့မြို့နယ်တစ်မြို့နယ်ဖြစ်တဲ့မြေပုံမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကရခိုင်ပြည်နယ်ရဲ့ငြိမ်းချမ်းရေးဟာရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်ရေးအပေါ်မှာမူတည်တယ်လို့ဆိုပါတယ
်ဟိုနှစ်ဖက်အဖွဲ့အစည်းကလည်းကူညီမယ်ဒီနိုင်ဆောင်ရပေးမယ်ဆိုတော့ဒီပြင်ရှင်တွေကတော့ရေကောက်ပွဲလုပ်ဖို့အစီအစဉ်ဖြစ်နေပြီ။ဒီခါကြီးနဲ့ရေကောက်ပွဲကော်မရှင်ကလည်းသူတို့မှအစီအစဉ်ဖြစ်တယ်လို့ပြောတယ်။ဒါကျွန်တော်တို့ရှေ့ဆက်သွားမယ်။အဲငါငင်းငင်းလမ်းကြောင်းမဟုတ်ဘူး။ဒီရေကောက်ပွဲတောင်းဆိုချက်ပေါ်မှာရှုံမှတ်တစ်ခု၊ကောင်းစီတစ်ခုရပြီးတော့ညီညွတ်သွားရတယ်လို့ကျွန်တော်တို့ကမြင်တယ်။
ရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မြို့နယ်တွေကနောက်တစ်မြို့ဖြစ်တဲ့ကြောက်တော်မြို့နယ်ကရခိုင်ပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစီကလည်းအစိုးရထိပ်သီးခေါင်းဆောင်တွေဘက်ကရခိုင်ရေးကိုတဝင်လွှာတွေပေးပို့နေတာတွေမဟုတ်ဘဲနဲ့အမှန်တကယ်လက်တွေ့ကျတဲ့ဆောင်ရွက်ချက်တွေနဲ့မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့ရခိုင်ပြည်သူတွေရဲ့အရေးလက်တွေ့အကောင်အထည်ဖော်ပါလို့ဆိုပါတယ်။အ
ပေါ်ကကြည့်ရင်တိကျဆုံးပြီးတော့ရွေးကောက်ပွဲကျင်းပဖို့လိုလားကြတာပေါ့နော်။တက်တဲ့အနေနဲ့ကတော့ကျွန်တော်တို့အမေကတော့အဲ့ဒီတခုပြည်နယ်ကျင်းပဖို့အတွက်ဒီလမ်းလိုက်တွေအချင်းချင်းတော့မှဗားကြောင်းမျိုးဆောင်ရွက်ရတဲ့အတွက်လေးကြည့်တယ်။ဆရာပြည်ရနေတာတော့ပေါ်တော့ကြည့်တဲ့ဒါဘယ်အပတိပတ်ကူကိုနေတဲ့အခါကဘုံဘဲကကြည့်တယ်လို့ဘောပစ်လိုက်ရတဲ့ကူအောင်နိုင်ငံပတ်သက်တဲ့ဒီမီဒီယာတရားကိုတော့ရှင်းရှင်းကြကြပြပန်ခွင့်ရှိရမယ်ကြ
။ရွေးကောက်ပွဲကိုအထူးလေးလာစောင့်ကြည့်နေတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနန္ဒာတင်ကတကယ်လို့ရခိုင်ပြည်နယ်အတွင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေပြန်လုပ်ဖြစ်ခဲ့တယ်ဆိုရင်ရွေးကောက်ပွဲကော်မရှင်ဘက်ကမဲယုံလေးနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့လုံခြုံရေးကိုအထူးသတိထားဆောင်ရွက်တင်တယ်လို့အရက်ခတ်လူမှုအဖွဲ့ကြီးတွေရွေးကောက်ပွဲစောင့်ကြည့်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးအဖြေရှာတင်တယ်လို့အကြံပေးပါတယ်
။အခုပဲရှိတာကတော့အဲ့ဒီလူမျိုးဒေသတွေမှာဟိုဒီရွေးကောက်ပွဲကိုလုပ်မယ်ဆိုလို့ရှိရင်တော့အပြစ်ခတ်ရက်စဲထားဖို့ဆိုတဲ့ဒီအခြေအနေတွေပေါ့နော်ဒီတတိကဝတ်တွေကိုလုံဆောင်ပေးဖို့လိုအပ်မယ်။ဥပမာဒီစစ်ဘေးရှောင်စခန်းစတဲ့ဖြစ်ပေါ့နော်ဒီမဲဆင်းကိစ္စလေးတွေလည်းဒီလုပ်ပေးဖို့နဲ့လက်ဆက်နိုင်ရှင်လေးရဲ့ဒီလုံလုံရေးအတွက်ကိုလည်းအမှတ်ခံပေးနိုင်တဲ့ဆိုလို့ရှိရင်တော့ ပို့ပြီးတော့မှာကောင်းတာပေါ့နော်အထူးသဖြင့်ကတော့ဒီမဲ့ဆန္ဒရှင်တွေရဲ့ဒီသူတို့မှာကျမကြီးအခုဒါကိုဗစ်ကာလလည်းဖြစ်နေသေးတယ်ဆိုတဲ့အခါကျတော့ဒီကာလတွေမှာလုပ်မယ်ဆိုရင်ဒါကျမကြီးနဲ့ပတ်သက်တဲ့ဒီအမခန့်ချက်တွေလုပ်တင်နေပေါ့နော်အားလုံးပူးပေါင်းပြီးတော့လုပ်ဆောင်တင်မယ်နောက်အထူးသဖြင့်ကတော့အဲ့ဒီဒါမှာရှိတဲ့ယူကောက်ဘွဲကော်မရှင်နေအနေနဲ့လည်းပဲ
တူတင်ဆွေးနွေးပွဲတွေလည်းလုပ်တင်နေပေါ့နော်အမှတော်လူမျိုးရေးဘာသာရေးပြည်ပခဒုတိမဟုတ်လို့ရှိရင်လူမျိုးရေးအခြေအနေစသဖြင့်ပေါ့နော်ဒီဟာတွေနဲ့ပတ်သက်လို့ဒီကောက်ဘွဲမှုတွေကဘာတွေရှိမယ်ပေါ့နော်အဲ့လိုဒီလိုအခြေအနေမျိုးတွေကိုတွေ့ဆုံဆွေးနွေးတဲ့ဟာမျိုးတွေပေါ့နော်အဲ့အဲ့ဒါမျိုးတွေကိုလည်းဟိုဒီခဏခဏလုပ်တင်နေပေါ့နော်ရခိုင်ပြည်နယ်အတွင်းမှာရေကောက်ဘွဲမကျင်း ဒီနေ့ကတော့ကျွန်တော်တို့ရဲ့အမျိုးနယ်စစ်တွင်မြို့နယ်တောင်ကုန်းမြို့နယ်တွေကရက်ွက်ကြီးရွာအုပ်စုတွေပါဝင်ပါတယ်ရှင်ကျွန်မစုမောမှာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမှရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့စာနီပါ ဒီဘက်မှာတော့ရန်ကုန်မြို့ရဲ့အစီရင်ဆုံးလူရန်စားထဲမှာပါဝင်နေကြတော့မှအစိုးရရဲ့ထောက်ပံ့ပေးရဖို့လက်ချော်နေရတဲ့သူတွေရဲ့အတန်ကိုကြားရမှာပါသူတို့တွေကိုအကူအညီဖြစ်စေနိုင်မယ်လို့ယူဆရတဲ့တိုင်ကြားစာပေးပို့တဲ့စနစ်ကိုလည်းဒိုးအတန်ကလေ့လာကြည့်ခဲ့ပါတယ်ဒီဆောင်မှာကို Frontier မြန်မာကတရင်တောင်အေးအောင်ကဆက်လက်ပြောပြပေးသွားမှာပါအတန်၂၃နှစ်အရွယ်မခန့်စင်အေးတယောက် ကလာသာရွယ်ကလေးငယ်ကိုအနည်းလေးနဲ့ပတ်ပြီးလူများကြတဲ့တိုင်ကြားစာတင်ဖို့စောင့်ဆိုင်းနေပါတယ်။ဒီမရဲ့လက်တယ်မှာလည်းသဘုံကျင်ကိုခံစားပါသေးတယ်။ကိုဗစ် 19 ကျွေးလက်ဆက်ပဲကိုလုတ်တင်လာလေးလုံးမယ်ပေါ့ဒီပါကြီးဆက်ဖက်တလားပေါ့ဒီမှာဈေးရောင်းလို့ဆိုတော့ဖယ်ရည်ကြီးရင်းမယ်ဆိုတော့ကြွက်ရောင်းမယ်ပေါ့ခုတော့မပြေလဲတော့လေထွက်ရောင်းရတာပါပဲဖယ်ရည်ကြီးနိုင်ရရှိပါပြီထွက်ရောင်းပါမသိတော့မသိလိုက်ပါအမှတခါတလုံးဖွဲလို့ရှင်ဖြောက်ရပါပဲမြတ်တယ်သူမဈေးလိုက်ရောင်းချိန်မှာတော့ သူရဲ့တလတာအရွယ်ကလေးကိုအိမ်ထဲမှာချခဲ့ပါတယ်။လှိုင်းတရာ22ရက်ကွက်မှာနေတဲ့သူတို့မိသားစုဟာအစိုးရကတတ်မှတ်ထားတဲ့တမန်လက်လွတ်လက်စားဖြစ်ဖို့စီစဉ်ရန်အချက်အကျဉ်းနဲ့ကန့်ညီနေပေမယ့်ဧပြီလကစပင်းနေတဲ့အခြေခံလူတန်းစားရွေကျော်6ပတ်ရည်အစီအစဉ်မှာတခါမှမရဘူးသေးပါဘူး။သူမကခေါင်းရွက်ဖြတ်ကြိုရောင်းချသူဖြစ်ပြီးသူမရောက်ကြတာငင်းကုန်ဟင်းသီးရွက်လက်ကားဈေးကြီးမှာကုန်ချမ်းသူ
မိသားစုဟာအကျွေးတွေဝိုင်းလာပြီးတဲ့နောက်မှာတော့သူမကလေးမွေးသားတာမကြသေးပေမဲ့ဖယဲကြီးထွက်မရောင်းလို့လည်းမရတော့ထွက်ရောင်းရပါတော့တယ်
။ဒီဘက်ကြီးကတော့လုံးလံလုံးလေပေါ့မကြည့်လဲဥပ္ပါ။အဲဒါမဲ့အခုကိုသူများကြီးများရတဲ့နေတော့တော့ရမယ်ရတယ်တော့ကိုမျိုးကအဆင်ပြေသွားတာပေါ့။ဘာလို့ဆိုလို့လဲလဲခွေးသားစားရတာပေါ့အဲ့ဒီတော့ဒီ73ရက်တွင်းလို့ပါတော့အခုတနည်းကို1000ရင်းထောင်ပေါ့အဲ့ဒီတွင်းရတော့ပြီးပါရဲ့ရှိတယ်ကျွန်တော်အားရရတယ်ကလည်းဟိုနိုင်ငံသားချင်းလူတို့အခွင့်အရေးရခြင်းလေ
အစိုးရကပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားအိမ်ဆောင်စု၄သန်းနီးပါးအတွက်ဆန်စီစာပဲနဲ့ကျပ်သွန်တို့ကိုငွေကျပ်50ဘီလီယံခန့်အသုံးပြုပြီးတော့ဧပြီလအများပြည်သူရုံးပရက်ဆေးရက်ပိတ်တုံးကဝင်မြပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့ကိုဗစ်ထောက်ပံ့ကြေးအဖြစ်ငွေကြေးတွေကို၆ပတ်ပေးခဲ့ပြီးအခုသတ္တုဒ္ဓအကြိမ်၆ပတ်မှုမှာတော့ငွေကျပ်164ဘီလီယံနီးပါးကိုအိမ်ဆောင်စု6တန်းကျော်အကျွတ်ထုတ်သုံးခဲ့ပါတယ်။အစိုးရကငွေကြေး6ပတ်ရည်အကျွတ်စီစစ်ဖို့အချက်16ချက်သတ်မှတ်ထားပါတယ်။အဓိကအချက်ကတော့ကြပန်တနည်းလုံးတနည်းစားအခုအချိန်အလုံညာကြပြီးဝင်ငွေမရှိသူဖြစ်ရမယ်ဆိုတဲ့အချက်ဖြစ်ပါတယ်။လှိုင်းသားရမှနေပြီးဆိုင်ကယ်ကယ်ရီမောင်းတဲ့ကိုမင်းချစ်သူဟာငွေရေးကြေးရေးအခက်ခဲကြောင့်သူ့ဆိုင်ကယ်ကိုရောင်းချလိုက်တဲ့နောက်မှာတော့အလုံးလက်မဲ့ဖြစ်နေပါတယ်။သူလည်းအစိုးရရဲ့6ပတ်ကြီးမရပါဘူး။
ဒီကအမကြီးကတော့သူကတွားထုတ်လာခါကျသူကသိတယ်ကိုယ်နာမည်ပါတယ်ပါပြီးတော့နေမရဘူးအဲ့လိုမျိုးပြောတော့အာကိုကလည်းတခါတုန်းကပထမတော့2000ပေါ့တော့ထားလိုက်ပါတော့ဒီ2000လေးတော့ဘာမှပြဿနာမရှိတော့ပါဘူးပြောဦးဒီတိုင်းရ အခုနောက်တော့၄တောင်းလာတယ်၄တောင်းလာတော့အခါကျတော့ဟိုသူများကတော့စိုးစိတ်ကမှာတော့တပင်းနေမှပေးနေမှာဆိုတဲ့စိတ်ကနေနေလိုက်ညီမတို့သူကတော့လိုချင်တာပေါ့မပြေလည်တဲ့ချိန်မှာကျတော့သူကလိုချင်တာလိုချင်တာကျတော့သူကတော့မိခိုင်းတယ်သာတော့မိခိုင်းကိုကတော့တွားရှာတယ်သူ့ဆက်ရှာတယ်မတွေ့ဘူးနောက်တစ်ကြောတွားရှာလည်းမတွေ့ဘူးနောက်ဆုံးတော့မှလည်းလမ်းမတွေ့တော့လမ်းမတွေ့တော့သူ့ကြီးကြီးကခါကျတော့ဒီမျိုးစင်းတင်လာမှလားတဲ့စင်းတင်လာမှကြားမယ်လို့ပြောတာပါတဲ့
အခြေခံလူသားစားစီးရင်နဲ့ပါဖို့အတွက်တမတ်ချက်တွေနဲ့တိုက်ဆိုင်စစ်ဆေးဖို့တော့ဖေမှု၊ရိုင်းမှုနဲ့ရကြေးအုပ်ချုပ်ရေးတဦးချင်းစီရဲ့ဆုံးဖြတ်တဲ့အပေါ်မှာမူတည်နေရပါတချို့သောကြီးရွာရက်ကွက်အုပ်ချုပ်ရေးမှုတွေကရက်ကွက်အတွင်အင်ဂျင်အကုန်လုံးညှိပါစီးရင်တင်ပေးလိုက်တဲ့အတွက်စားနိုင်တောင်းနိုင်တိုက်အိမ်ငယ်နေနိုင်တဲ့သူတွေပါထောက်ပံ့ခြင်းရရှိခဲ့ကြပြီးတချို့ရက်ကွက်အုပ်ချုပ်ရေးမှုတွေကြတော့အစိုးရကတတ်မှတ်ပေးရတဲ့အချက်တွေနဲ့ကိုက်ညီမယ်လို့ယူဆတဲ့အိမ်တော်စုတွေကတင်ပေးလိုက်တာတွေလည်းရှိပါတယ်။အဲ့ဒီပြဿနာကအရင်ချက်ပမာဏပိုများတဲ့ဇလုကားအကျဉ်ထောက်ပံ့ခြင်းပေးတဲ့အချိန်မှာစူပူမှုတွေဖြစ်စေခဲ့ပါတယ်။ထောက်ပံ့ခြင်းပေးတဲ့နေ့မှာရွက်ွက်ရုံတချို့မှာထောက်ပံ့ခြင်းမရတဲ့ယာနဲ့ချီတဲ့လူအုပ်ကြီးရှိပါတယ်။ဦးလေးနိုင်ရကစိုင်းတရားအရှိပါညွန့်နေရွှေလင်းမင်းကြီးရွာအုပ်စုအုပ်ချုပ်ရေးမှုဖြစ်ပြီးရှာနေချီတဲ့လူတွေစူပူတဲ့အခြေအနေကိုကြုံတွေ့ခဲ့ရသူလည်းဖြစ်ပါတယ်။ဒေါသထွက်နေတဲ့လူအုပ်ကြီးကသူ့ယုံကန်တကားတွေကိုလှုပ်ခါပြီးအော်ဟစ်ခဲ့တာကြောင့်မြို့နယ်ရဲစခန်းမှုနဲ့အုပ်ချုပ်ရေးမှုတွေလာပြီးဖြည့်ရှင်းပေးခဲ့ရပါတယ်။သူက
ကျွန်တော်လည်းတန်းနိုင်လို့မြေပြင်ကိုတော့ဟိုပါပေါ့ဆင်းရဲကြီးရရှိအောင်လုပ်နေတယ်။ဒီဆင်းရဲကြီးလုပ်ဖို့ဆိုတာလည်းအဲ့လိုအခက်အခဲရှိတယ်ဒီရာသီတွေအကောင်းမှကျွန်တော်ဆင်းရဲကြီးတွေလည်းကောင်းကောင်းလုပ်နိုင်မှာပြည်သူတွေအခုလိုကျွန်တော်တို့အုပ်ချုပ်ရေးပိုင်းနဲ့ဒီလိုကြီးအခက်အခဲတွေဖြစ်လာရဲ။ငန်းအထင်မြင်လွဲမမှုတွေရှိလာတယ်ဆိုတာကတော့ဟောပေါ့။သူတို့ရဲ့အစီထဲမှာအိမ်အောင်လူတိုင်းရရမယ်ဆိုတဲ့အသည့်တွေဝင်လာတဲ့ချက်ကပို့ပြီးတော့အဓိကကျပါတယ်။ကျွန်တော်တို့ဒီလိုပဲလာပြောတယ်။ဟာပြောနေတာပဲအိမ်အောင်လူတိုင်းရရမယ်လို့ပြောတာ။ခြေကလူတိုင်းသားမဟုတ်ဘူး။ခြေကလူတိုင်းသားရင်ပေးတာမဟုတ်ဘူး။အိမ်တိုင်းဒီအိမ်အောင်လူတိုင်းရရမယ်ဆိုတယောက်မကြမ်းဆိုတဲ့သူတို့တင်းစကားတွေတိတယ်ဆိုပြီးတော့ကျွန်တော်တို့လာပြီးတော့ပြောတဲ့အခက်အခဲရှိပါတယ်။အဲ့ဒီအတိအကျတော့ကျွန်တော်တို့ကအခက်အခဲပေါင်းများစွာရင်ဆိုင်ခဲ့ရတာပေါ့
။ဒီလိုလူရနဲ့ချီပြီးစူပူမှုတွေဖြစ်ခဲ့တာဟာမျိုးရွာတွေတချို့ရဲ့ရက်ကွက်ကြီးရွာအုပ်ချုပ်ရေးတော်တော်များများမှာဖြစ်ခဲ့တာဖြစ်ပါတယ်။စူပူမှုရဲ့နောက်ထပ်စိန်ခေါ်မှုတစ်ခုကတော့အစိုးရကချုပ်ပြန်ပေးထားတဲ့အခြေခံလူဒန်းစားဆိုတဲ့သတ်မှတ်ချက်ပါ။ဦးလင်းနိုင်မြတ်က
အခြေခံလူဒန်းစားဆိုတဲ့တိတိကျကျစာထုတ်ပြလိုက်လေ။စာရင်ဖတ်ပြီးတော့ဘယ်လိုလူမျိုးဘယ်လိုလူမျိုးဆိုတော့သူကဟိုချုပ်ပြတာလည်းရှိတယ်လေဒါမှမဟုတ်တိကျတယ်ကျွန်တော်တို့ပေးတယ်ဟောဟိုခရိုက်တီးရီးယားမူကကျွန်တော်တို့တိုင်းတာလို့ကျွန်တော်တို့လည်းမတတ်နိုင်ကြအနေအထားမျိုးဖြစ်တယ်တော်တော်ကြီးကိုခွဲခြမ်းဆက်ပြားတာခက်တယ်ကျွန်တော်တို့အနေနဲ့ဆက်ရုံလိုလည်းဆက်ရုံတိကျဆက်ရုံမလားဆိုဆက်ရုံမမရဘူးဒါလည်းကျွန်တော်လည်းသူကသူခက်ခဲနေပြီမခက်ခဲနေပြီအဲ့လိုလည်းမဟုတ်ပြန်ဘူးဆိုတော့ခက်နေတယ်ကျွန်တော်တို့ကလည်းမြင်တွေ့နေတာဒီဆက်ရုံကဆက်ရုံတော့ဆင်းတာဟုတ်ပြီသူစိတ်ုံချင်းနေရတယောက်မိသားစုတွေမှာစိတ်ုံချင်းနေရဘူးဆိုတော့သူဟိုမှာလဲအဆောင်ကြီးထက်ခဲနေရတယ်ကျွန်တော်တို့ကတွေ့နေပြန်တော့လဲဘယ်လိုပြောမလဲ
ရတဲ့တဲ့သူမရတာမရတဲ့တဲ့သူရတာရက်ကွက်အုပ်ချုပ်ရင်းနဲ့ညီဆက်သူတွေရတာစသဖြင့်သတင်းတွေထွက်ခဲ့ပါတယ်ဆေးမှုအမျိုးသမီးတဦးကိုမကျေနပ်လို့ဂျားနဲ့ခုတ်တဲ့ဖြစ်ရဖြစ်ခဲ့တယ်လို့ရက်ကွက်အုပ်ချုပ်ရင်းတာဝန်ရှိသူတို့ကလက်ဆောင်မှုတွေလည်းရှိခဲ့ပါတယ်တချို့ရက်ကွက်အုပ်ချုပ်ရေးမှုတွေကတော့သူတို့အစိုးရချက်တင်ပြထားတဲ့စီးရင်ရှိအိမ်တော်စုအကျွမ်းထောက်ပံ့ခြင်းလက်ထဲရောက်လာပေမဲ့လည်းရှောက်မချက်တင်တဲ့အိမ်တော်စုတွေကိုပေးဖို့မပါလာသေးတာကြောင့်ထောက်ပံ့ခြင်းတွေကိုမဖြန့်ဝေတော့ဘဲပြန်အပ်လိုက်ကြပါတယ်။ဒီလိုရှုပ်ချွေလို့တဲ့ပြဿနာတွေကြောင့်အစိုးရကတော့ထောက်ပံ့ခြင်းနဲ့ပတ်သက်ပြီးတန်ကြားလို့ရမယ့်ဖုန်းနံပါတ်တွေချုပ်ပြန်ခဲ့တယ်လို့တန်ကြားစာတွေလည်းလက်ခံခဲ့ပါတယ်။နိုဝင်ဘာ16ရက်နေ့ကစပြီးတန်ကြားလက်ခံခဲ့တာဟာအချိန်3ဘတ်ကျော်တွင်စာပေါင်း2,000ကျော်လက်ခံရရှိခဲ့လို့ပြည်ထောင်စုအစိုးရအဖွဲ့ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမင်းသူကသူ့ရဲ့လူမှုကွန်ရက်ဆိုင်မင်နာမှာကြေညာချပါပါတယ်။အဲ့ဒီတည်းကအလောက်ကအစမပြေလို့ထောက်ပံ့ခြင်းစည်းရင်းနဲ့မပါဝင်တဲ့အကျွတ်ထောက်ပံ့ခြင်းရယူလို့ကြောင်းတန်ကြားစာက68ရာခိုင်နှုန်းကျော်ပါတယ်။ထောက်ပံ့ခြင်းအပြေအဝမရလို့တန်ကြားတာ၊ပွင့်လင်းမြင်သာမှုမရှိလို့တန်ကြားတာ၊အရင်ကထောက်ပံ့ခြင်းတွေပါခဲ့ပြီးအခုမရလို့တန်တာတင်ပြတဲ့အိမ်တော်စုအကြိုင်မဟုတ်ပဲခြံခဲလို့တိုင်တာနဲ့မှန်ကန်မှုမရှိတဲ့တိုင်ကြားစာတွေလည်းရှိပါတယ်။ပြည်တော်စုဝန်ကြီးကတော့အမှန်တကယ်ထောက်ပံ့ဖို့ကြံခဲ့တဲ့သူတွေကိုချမ်းမှန်ထောက်ပံ့ပေးနိုင်အောင်မြန်မြန်ဆန်ဆန်ဆောင်ရွက်ပေးသွားမယ်လို့ပြောရပါတယ်။ဒါပေမဲ့အုပ်ချုပ်ရေးမှုရုံးကိုအခါခါတွားရလို့စိတ်ကြက်အားရော့လာတဲ့မခိုင်စင်အေးကတော့
တ
ို့တန်တဲ့အင်တာဗျူးပြီးနောက်နေ့ရက်မှာတော့မခိုင်စင်အေတို့ရက်ကွက်အုတ်ချေမှုကဆုံးဖြတ်ချက်ပြောင်းပြီးသူမကို6ပန့်ကျင်၄တောင်းခေါ်ပေးခဲ့ပါတယ်။6ပန့်ကျင်နဲ့ဝဲချော်ခဲ့တဲ့တခြားသူတွေကတော့သူ့လိုကံကောင်းနိုင်မှာမဟုတ်လား
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာကသတင်းတောက်အေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့စစ်စလန်ဖွင့်ဒိုးရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်ဒီမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့တန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE American တန်ကနေပြီးတော့ဆက်လက်တန်တွေ့နေပါတယ်2020မြမရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲအထူးစီစဉ်ချက်ကို VOE ကတင်ဆက်ပေးနေရမှာအခုနောက်ဆုံးအပတ်ဖြစ်နေတော့ရွေးကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတက်ဆက်သွားဖို့ရှိပါတယ်။ Channel FFE Editor ကိုမှုတက်ကစီစဉ်တက်ဆက်ပေးထားပါတယ
်။မင်္ဂလာပါခင်ဗျာ။ဆက်စပ်တက်ဆက်ပေးနေတာဖြစ်တဲ့ရွေးကောက်ပွဲအလွန်ကောင်းဝိုင်းဆွေးနွေးပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီဘက်မှာတော့ရွေးကောက်ပွဲအလွန်အမျိုးသားညီညွတ်ရေးအစိုးရဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြကြမှာဖြစ်ပါတယ်။ပြပဝင်ဆွေးနွေးပေးဖို့အတွက်ဒီဒီမိုကရေစီရေးဖက်ဒရယ်အရေးနဲ့ခြေကံဥပဒေဆိုင်ရာကျွမ်းကျင်သူဖြစ်တဲ့ဆိုင်းဆရာဦးကျော်ဝင်ဖြစ်ပါတယ်။အောက်ကချင်းတူလာကဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဦးမိုင်စာဖြစ်ပါတယ်။နောက်ကဒီကချင်းပြည်နယ်ပြည်သူ့ပါတီရဲ့ဒီဥက္ကဋ္ဌတက်လုပ်တဲ့ဦးဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီရွေးကောက်ပွဲလုံးမြို့သားညီညွတ်ရေးဆွေးရဆိုတဲ့ကောင်းတဲ့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့လက်ရှိအချိန်မှာလည်းဒီနိုင်ရပါတီဖြစ်တဲ့လူသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒီဒုတိယညီညွတ်ရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောဆိုနေလို့ဒီတိုင်းရင်းသားတွေနဲ့ဒီပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်လာတဲ့နောက်ပါတီဆွေးနွေးဖို့လုပ်ဆောင်နေရတယ်လည်းရှိပါတယ်။ဆိုတော့လူသားညီညွတ်ရေးအစိုးရဆိုတဲ့ဒီအကြောင်းအရာကိုပြောတဲ့အခါမှာကျွန်တော်ဒီအင်အားစုတွေဓာတ်ရဲကဒီဆွေးနွေးကြည့်နိုင်မှုသဘောထားကြားယူမှုတွေကိစ္စတွေကျွန်တော်ထည့်သွင်းဆွေးနွေးဖို့ရှိပါတယ်ဒီအချိန်မှာ။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီတိုင်းရင်းသားရဲ့ဘက်အချက်ပေါ့နော်။ဆိုတော့ဒီစပြီးမေးချင်ပါတယ်။ဒါကပါလဲဆိုတော့ဒီမြူသားညညာအသိမြူသားညညာရေးအစိုးရလို့ပြောဆိုနေတဲ့အခြေအနေပေါ်မှာမြူသားညညာရေးအစိုးရဘလိုမျိုးညော်နေတာလဲဘလိုပုံပေါ်စေခြင်းနဲ့ဆန္ဒရှိတယ်ပေါ့အဲ့တော့ဒီမကြခင်မှာပဲဒီတိုင်းရင်းသားတွေနဲ့ဒီနိုင်ရပါတီနဲ့ဒီပြည်သူ့ဆွေးနွေးမှုတွေရှိတဲ့အခါပြည်သူ့ဆွေးနွေးမှုရှိတဲ့အခါကျတော့ဒီဘောကနေဘာရင်းများရလက်တွေဖွက်လာဖို့ညော်နေတာမျိုးရှိတယ်လေပေါ့ဆိုတော့ဒါကိုအရင်စပြီးဆွေးနွေးပြည့်စုံကြပါရဲ့အရင်ဆုံးတော့ကျွန်တော်ဆရာဦးငိုင်စကိုစပြီးဆွေးနွေးဖို့ဖိတ်ခေါ်ကြပါရစေခင်ဗျာ
အမျိုးသားညညာရေးအစိုးရဖိတ်ဆိုတာကကျွန်တော်တို့ကတကယ်တမ်းပြောရင်တို့ရဲ့တရင်းစာရှင်းလင်းပွဲတွေမှာကြားရတဲ့အဆင်ပဲရှိသေးတယ်။ကျွန်တော်တို့စီကိုမျိုးသားဒီမိုစီဖွဲ့ချုပ်ကခုရဲစာအထဲမှာ ਨੇ အဲ့ဒီကိစ္စလုံးဝမပါသေးပါဘူး။မပါဘဲနဲ့ပါပဲပါလဲဆိုရင်တော့ဒီမိုရီစီအနာဂတ်မှာပြလို့ဒီမိုရီစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာပူပေါင်းဆောင်ရွက်လင့်မယ်လို့မျှော်လင့်တယ်ကြောင်းဒါပဲပါတယ်။ဆိုတော့ကျွန်တော်အနေနဲ့ပြောချင်တာကအဲ့ဒီအစားအပေါ်မှာပဲပြောချင်သေးတယ်။တို့ကျွန်တော်တို့ကိုမျှော်လင့်ကြောင်းပေါ်ပြတဲ့စာအနာဂတ်ဖက်ဒရယ်ဒီမိုစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့လို့ပြောတဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကလည်းပဲဖက်ဒရယ်ဒီမိုစီပြည်ထောင်စုတည်ဆောက်တဲ့အခါမှာ ကျွန်တော်တို့အမျိုးသားတန်းတူရေးကိုပိုင်ပြတ်ထန်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်နဲ့ချက်ပင်လုံးကတိကဝတ်နဲ့ပင်လုံးသာချက်ကိုချီခံပြီးတော့ပူပေါင်းဆောင်ရွက်ပါမယ်ဆိုတာကိုကျွန်တော်ပြန်ကြားခဲ့ပါတယ်နော်အခုထိတော့ကျွန်တော်တို့ဆီမှာအမျိုးသားငြိမ်းရေးဆိုရဖွင့်ဖွင့်ရှိဖို့ကိစ္စလုံးဝကျွန်တော်တို့ဆီကိုကန့်ထန်ထားတာလည်းမရှိသေးတဲ့အတွက်ကြောင့်အဲ့ဒီဟာနဲ့ကျွန်တော်မှတ်ချက်မပြီးလို့ဒီပါဘူးနော်ဟုတ်ကဲ့ကျေးဇူးပါ
ကျွန်မတော်တွဲကူအနေနဲ့ဟောဒီပေါ်မှာမင်္ဂလာဆွေးနွေးတင်တာရှိတယ်ဒီလက်မကြခင်မှာဒီတွဲဆောင်ဆွေးနွေးရောမဲ့ဒီအနိုင်ရပါတီနဲ့တိုင်းရင်းသားတွေကြားထဲကဆွေးနွေးမှုတွေကဘလို့ရလက်တွေဖက်လာနိုင်တယ်လို့ညွှန်နေတာလို့ရှိတယ်
ဟုတ်ကဲ့ပါကျမတို့စီကိုလည်းပဲကျမတို့ပါတီကိုအဲပေးပို့တဲ့စာကိုအဲလက်ခံရရှိပါတယ်အဲ့တော့ကျမတို့အနေနဲ့လည်းစာကိုလက်ခံရရှိကြောင်းနဲ့ဒီစက်ခွန်ပင်လုံကိုအခြေခံတဲ့အဲကျမတို့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုထူထောင်နိုင်ဖို့ကိုပိုင်ပြတ်ထန်းခွင့်နဲ့ကိုပိုင်အုပ်ချုပ်ခွင့်အဲစတဲ့ဓာတ်လူကြီးအခွင့်အရေးတွေကိုပေါ်ဆောင်နိုင်ဖို့အတွက်ကျမတို့အဲမျှော်လင့်ချက်ရှိတယ်အဲ့လိုမျှော်လင့်တယ်ပူပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်ဆိုတဲ့အကြောင်းပဲကျမတို့တန်စာပို့ခဲ့ပါတယ်အဲ့တော့အနာဂတ်မှာတော့ဒီလိုကျွန်တော်တို့တန်စာပို့ထားတဲ့လူတွေနဲ့ဥစွာဆွေးနွေးမယ်လို့လည်းဒီမီဒီယာတွေမှာတွေ့ရပါတယ်အဲ့တော့လက်ရှိအနေထားတော့ဘယ်တော့ဘယ်လိုဆွေးနွေးမယ်ဆိုတာကျွန်တော်တို့စီဘာမှအကြောင်းကြားသေးတဲ့အတွက်ပေါ့နော်အဲကျွန်တော်တို့ကလည်းသူတို့ဘက်ကဘယ်လိုပြောလာမယ်ဆိုတဲ့အပေါ်မှာမူတည်တော့ပဲအဲကျွန်တော်တို့ဘက်ကဆွေးနွေးမှာဖြစ်တဲ့အတွက်ကျွန်မလက်ရှိကတော့ဒီလောက်ပဲဆွေးနွေးချင်ပါတယ်ရှင်
โอเคဆိုတော့ဆရာဦးကျော်ဝင်တော့ကျွန်တော်ဒီမြို့သားညီညီရေးအစိုးရရဲ့ဒီပုံစံနဲ့လာရအခြေအနေကိုအဓိကထားပြီးမေးချင်ပါတယ်ဆိုတော့ဒီမြို့သားညီညီရေးအစိုးရဆိုတာမျိုးကျွန်တော်တို့ဒီအခြေအခြေတွေမှာဒီပြောဆိုနေကြတာလည်းရှိရခါကြတော့ဟိုတကယ်လို့ဒီလာမဲ့ဒီအစိုးရသက်တမ်းတွေမှာဒီအစိုးရဖွဲ့စည်းရနေအောင်မြို့သားညီညီရေးအစိုးရကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဟိုဘလို့ပုံစံမျိုးဒီဖြစ်တဲ့နေဘာတွေကိုအဓိကထားပြီးတော့ဟိုလှုပ်ဆောင်တဲ့နေလို့ကြားအနေနဲ့ဟိုယူဆတယ်ဟိုဆရာဒါဒီပုံမှန်တစ်ချက်တော့ဆွေးနွေးပြပါအောင်ဗျာ
အဲ့တော့မြို့သားညီညီရေးအစိုးရဆိုတာတော့ဗျာအကွဲပြဲတွေတိတ်နေရတဲ့တိုင်းပြည်ကြီးအတွက်အနောက်တိုင်းပညာရှင်တွေကပေါ်ထုတ်ကြတဲ့ view တစ်ခုလို့ထင်ပါတယ်။သို့တော့အဲ့ဒါကလည်းဗမာပြည်မှာလက်တွေ့လုပ်လို့ရမရတော့အများကြီးစဉ်းစားပြန်ရှိ။အောက်ဆိုကျွန်တော်တို့ဒီမှာယုံကြည်မှုဝင်ယူတာတိတ်အားနေတာကို။ဒါကြောင့်လည်းမကွဲဘူးတဲ့ပါတီဆိုတာတိတ်မရှိ။ပါတီတစ်ခုတည်းတော့ကွဲလွန်လို့ဒါလို့ပါတီတွေစုလို့ရတာဆိုကိုကွဲဖို့ပြဲဖို့များနိုင်တယ်။ဘာပဲပြောပြောဒလူဟာမျိုးကိုလုတ်ဖို့စိတ်ကူးတယ်ဆိုရယ်ဘာပဲပြောကျွန်တော်ကြူပါတယ်သို့တော့ဒါကိုလက်တွေ့လုတ်ဖို့တော့လည်းနည်းနည်းခက်မလားမသိအဲ့တော့ကျွန်တော်ကတော့ဖြစ်စေချင်တာကကျွန်တော်တို့မှာရှိပြီးသားပေါ့ဘူကျောင်းဆန်ကူတိုင်းချခဲ့တဲ့ဣတော်စုရဲ့အုံမြင့်ဆိုတာရှိတယ်အဲ့ဒီအုံမြင့်တိုင်းသွားကြတာကပိုးပြီးတော့အစဉ်ပြေလိမ့်မယ်ထင်တယ်အဲ့ဒါတော့အကျန်းလောက်ပြောရင်ပေါ့ဗျာ50ပင်လုံးပေါ့အဲ့ဒီ50ပင်လုံးမှာပင်လုံးစိတ်တက်ဆိုတာရှိတယ်ပင်လုံးသဘောတူညီချက်ဆိုတာရှိတယ်ပင်လုံးဂရိကဝတ်ဆိုတာရှိအကျဉ်းတော့ပဲကျွန်တော်တို့ဖြတ်ပြောရင်ပင်လုံးဂရိကဝတ်ဆိုတဲ့အထက်မှာတော့ပင်လုံးစာချုပ်ရဲ့နံပါတ်5အဲ့ဒီနံပါတ်5ကဘာပါလဲဆိုတော့ကိုယ်ပိုင်ပြတ်ထန်းဝင်ပေးရမယ်ဆိုတဲ့အချက်ပါတယ်နံပါတ်6ကတော့ထားလိုက်တော့ဂရိကဝတ်ရဲ့အကျိုးမှုနောက်နံပါတ်9ကတော့ဒီမိုကရက်တစ်အခွင့်အရေးပေးရမယ်ဆိုတာပါနောက်8နဲ့9ရှင်းတဲ့ကိုကတော့အဲ့ဒီတုန်းကရှိခဲ့တဲ့တောင်တန်းဒေသ၃ခုလုံးရဲ့ဗန္ဓရေးဆိုင်ရာလွတ်လပ်ပေါ့အနည်းပြောလို့ရှင်အခုခေတ်ဟောနဲ့တော်တော်လေးတူတာပေါ့လေအခုခေတ် fiscal federalism နဲ့ cousin အဲ့ဒီတော့ပြောကြသလားဆိုတော့9ခွန်8 9ဟာတပင်လုံးဂရိကဝတ်ချက်ပါဒါတည်းမကဘူးပင်လုံးစာချုပ်ကာလကရှမ်းရဲ့ကချင်ရဲ့ချင်းရဲ့သဘောတူထားတဲ့အချက်ရှိတယ်အဲ့ဒါကိုဘူကျောင်းအောင်စံပြန်ဖြေတဲ့နံပါတ်5အချက်မှာကျခွဲထွက်ခွင့်ကိစ္စအဲ့ဒီတော့ဘူကျိုးပြောတာတော့ခွဲထွက်ကိုမူရသဘောတူတယ်သို့တော့ဆုံးဖြတ်ချက်ကတော့တိုင်းပြည်ပြည်လွတ်တော်ကြမှာဆုံးဖြတ်တာကိုကောင်းမယ်ဆိုတာပြောလိုက်တယ်ဒါလည်းသဘောတူကြတကယ်တိုင်းပြည်ပြည်လွတ်တော်ကြတော့လည်းခွဲထွက်ခွင့်ကိုပေးလိုက်တာရှိဒါကြောင့်ချုပ်လိုက်ရင်ပင်လုံးဂရိကဝတ်ဆိုတာပင်လုံးသဘောတူညီတဲ့5 9 8 9နဲ့ခွဲထွက်ခွင့်တော့လိုရှိတယ်တခါအဲ့ဒါကပင်လုံစာချုပ်ပင်လုံစာချုပ်ပြီးတဲ့အခါကျတော့ဒေဇတ်ဒေတာနော်တောင်တန်းဒေတာလေးလာရေးအစည်းအခမ်းသာဆိုတာထွက်လာတယ်အဲ့ဒီကျတော့နော်ပူပေါင်းရေးစာချုပ်ပေါ့ပူပေါင်းရေးစာချုပ်သဘောမျိုးသူကဘာလာလဲဆိုသူကကိုလိုနီနယ်၄ခုနဲ့လွတ်လပ်တဲ့ဟိုပါပေါ့နော်ကရင်ပြည်ပြည်နယ်အဲ့ဒီ၄ခုကိုပေါင်းပြီးတော့ပြည်တော်စုဖွဲ့မယ်ဆိုတဲ့သဘောပါလားပြောကြတဲ့ဆန်းဆိုတော့ ဗမာပြည်မရဲ့ဗမာပြည်မထဲမှာပါပါလဲဆိုတော့အလုံးပြည့်လက်တက်ကတင်ထားတဲ့မွန်ပါတယ်နောက်တကဘူရောပြည့်လက်တက်ကတင်ထားတဲ့ရခိုင်ပါတယ်နောက်တကကိညာအများစုနေတဲ့နော်မြို့ဝကျော်မှာပါတယ်အဲ့ဒီဗမာပြည်မရဲ့နောက်တကရှက်ဖက်ဒရေးရှင်းရဲ့နောက်တကနော်ကချင်တောင်တန်းရဲ့ချင်းတောင်တန်းရဲ့စာအဲ့ဒီလေးခုနဲ့လွတ်လပ်တဲ့ကိလွန်တဲ့ကိရတဲ့စာချုပ်ရအခုတိအင်္ဂလိပ်ကလူတိရဝန်ဖြစ်တာအဲ့ဒီ၄ခုအဲ့ဒီတော့ကျွန်တော်တို့မှဒါရှိပြီးသားအစတွေရတယ်ပူကျောင်းဆက်ကိုလည်းချထားတယ်ပြီးတော့စုအုံမြစ်လို့ပြောလို့ရအဲ့ဒီအုံမြစ်ကိုအကျောင်းချောင်းချောင်းအကောင့်ထဲမှာပေါ်နိုင်ခဲ့တာဒီနေ့လက်တွေ့ပြန်ကောင့်တယ်ပေါ်ကြရတော့အကောင်းဆုံးဖြစ်လိမ့်မယ်ထင်ဒီနေ့ဖြစ်နေတဲ့ပြည်တွင်းစစ်ရစဲရေးတွေလည်းအလားအလာကောင်းလာလိမ့်မယ်ဒီလောက်ပါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ကျောင်းတော်
တွေဘူးကိုစပြီးဆက်ပြီးနေတင်တာတခုပါကျွန်တော်တို့ဒီလက်ရှိချိန်မှာတော့ဒီနိုင်ငံပါတီမျိုးသားဒီမိုကရေစီခွဲချုပ်ပါတီနဲ့ကဒီဆိုရဘုံတော့ကွက်နိုင်တဲ့အခြေအနေနိုင်ငံထားရပေါ့ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့ဒီခုပြောနေရဒီမျိုးသားညီညွတ်ရေးပြောပြောနောက်တစ်ခါဒီမျိုးသားညီသားစုရေးပြောပေါ့ဆိုတော့ဒီလိုအင်အားစုတွေကြားထဲကဒီညီသားစုကိုပြီးဆောင်မယ်ဆိုလို့ရှိရင်နိုင်ငံပါတီအနေနဲ့ဘလို့သဘောထားတွေထားဖို့လိုအပ်တယ်လို့တိုင်းသားတွေရဲ့ဘက်ကလည်းမျှော်လင့်တာမျိုးရှိတယ်ဆိုတော့ဆိုရဖွဲ့စည်းရေးမှာဒီတိုင်းနဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်ဆိုရဖွဲ့စည်းရေးမှာရောဒီအောင်လို့ဆိုရဖွဲ့စည်းရေးမှာရောဘလို့သဘောထားမျိုးနဲ့ဘလို့လုံဆောင်မှုတွေကိုမျှော်လင့်ထားတာရှိတယ်ဒီပုံမှာလည်းဆက်တော့ဆွေးနွေးပြပါ
ကဲအနိုင်ရပါတီအနေနဲ့အခုကတော့သူတို့အနေနဲ့အစိုးရဖွဲ့နိုင်ဖို့လုံလုံလောက်လောက်ပေါ့နော်အခြေအနေရှိနေပါတယ်ဒီအခြေအနေမျိုးမှာဆိုလို့ရှိရင်သူတို့အနေနဲ့ဘလို့အစိုးရမျိုးကိုပုံဖော်မယ်တနိုင်ကလုံးအတွက်ပေါ့နော်ဘို့အစိုးရကိုရောဒီနယ်အစိုးရကိုရောဘလို့ပုံစံမျိုးကိုပုံဖော်မယ်ဆိုတာသူတို့ကောင်းကောင်းမွန်မွန်သူတို့စဉ်းစားတွေးခေါ်ပြီးမှစိတ်စိတ်တိုက်ပုံဖော်လို့ရနိုင်တဲ့အနေအထားဖြစ်ပါတယ်အဲ့ခါကျတော့သူတို့အနိုင်ရပါတီအနေနဲ့ပုံဖော်မဲ့အနေအထားဆိုလို့ရှိရင်အနာဂတ်ရင်းချမ်းရေးကိုဥတည်စေချင်ပါတယ်။ကျမတို့ရင်းချမ်းရေးကိုဥတည်မယ်ပြီးလို့ရှိရင်ကျမတို့ဖွံ့ဖြိုးတိုးတက်မှုကိုဥတည်တဲ့အစိုးရမျိုးဖြစ်စေချင်ပါတယ်။ပြီးလို့ရှိရင်သက်ဆိုင်ရာဒေသတွေမှာဆိုလို့ရှိရင်လည်းအောက်ခြေအကြီးပေါ့နော်။အောက်ခြေအကြီးကြီးစုပေးနိုင်တယ်ပြီးလို့ရှိရင်ကျမတို့အောက်ခြေတွေမှာအားလုံးမရောက်နိုင်တဲ့အောင်တော်မှာကျမတို့ပြည်သူအတွက်လှုပ်ပေးနေတဲ့ကျမတို့CSO တွေအဖွဲ့အစည်းတွေအများရှိတယ်အဲ့ဒါတွေနဲ့ပြည်နယ်အစိုးရတွေဒုသပြည်ပြည်နယ်အစိုးရတွေလက်တွဲပေါ်ဆောင်စီချင်ပါတယ်ဒီခေတ်ငါးနှစ်ကာလမှာဆိုလို့ရှိရင်ကျမတို့ဒီလူမှုအဖွဲ့အစည်းတွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့လက်တွဲပေါ်ဆောင်မှုအင်မတန်အားနည်းပါတယ်ပေါင်းစပ်ညှိနှိုင်းမှုအင်မတန်အားနည်းပါတယ်ဒါကြောင့်မို့အစိုးရရဲ့ပုံမှန်တက်ဒီဘက်မှာပြည်သူကတက်တက်အဲ့တော့ပြည်သူမှာဘလူကန်တာတွေအားနေနေတယ်ဘာတွေဖြစ်နေလဲဆိုတာအစိုးရမသိတယ်လို့အစိုးရလည်းပဲသူတို့အလုပ်ပဲသူတို့လုပ်နေတဲ့အခါကျတော့ပြည်သူနဲ့အစိုးရကြားမှာတော်တော်လေးကွာဟမှုရှိတယ်ပေါ့နော်အဲ့ဒါတွေကျတော့မြင်နေရပါတယ်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေဆိုတာလည်းသက်ဆိုင်ရာကိုစားပြုမှုတွေရှိတဲ့အတွက်နိုင်ငံရေးပါတီတွေနဲ့လည်းလက်တွဲဆောင်ရွက်နိုင်တဲ့ဟာတွေကိုလက်တွဲဆောင်ရွက်တင့်တယ်လို့ကျမတို့ဒီလိုအကြံပြုချင်ပါတယ်နောက်မှဗဟိုဘက်မှာလည်းကျမတို့ဒီတိုင်းရင်းသားအရေးကိစ္စတွေအထူးသဖြင့်ကျမတို့တိုင်းရင်းသားအမည်နာမကိစ္စတွေတော်မှာသူတို့ဘုံကြီးဌာနတစ်ခုနဲ့တစ်ခုအင်မတန်ပေါ့နော်ချစ်ဆက်မှုအားနည်းတယ်လို့မြင်ပါတယ်အဲ့လိုမျိုးခန္ဓာတွေဆိုလို့ရှိရင်သက်ဆိုင်ရာတိုင်းရင်းသားတွေနဲ့ဟိုအမိနာမကိစ္စတွေပုံမှန်ပေါ့နော်အမိနာမကိစ္စတွေလွဲမားနေတယ်ဆိုလို့ရှိရင်လည်းအောက်ခြေမှာကျမတို့အဖွဲ့အစည်းတွေနဲ့အဲကျမတို့တွေ့ဆုံပြီးမှကျမတို့ပေါ့နော်အမှန်တိုင်းပဲဖြစ်စေချင်ပါတယ်ပေါ့နော်ပြီးခဲ့တဲ့ကာလတွေမှာဒါမှားယွင်းတာတွေအများရှိပါတယ်တစ်ဖက်ကလည်းကျမတို့ဒီယူကောက်ပွဲခန္ဓာတွေမှာဆိုလို့ရှိရင်လည်းတိုင်းသားနဲ့ပတ်သက်ပြီးမှပေါ့နော်ကျမတို့အဆောင်ရမှုတွေဆိုရှင်အင်မတန်အားနည်းတယ်အဲ့တော့အဲ့ဒါတွေကိုလည်းအစိုးရအနေမှာထင်းကြီးစောင့်ကြည့်ပြီးမှဆောင်ရွက်စေချင်ပါတယ်ဘ ਹੁ အစိုးရလည်းပဲအခုကအင်္ဂါတွေတော်များများကဘ ਹੁ မှာယူကြတယ်သို့တော့အောက်ခြေမှာပြဿနာဖြစ်လာလို့ရှိရင်ဘ ਹੁ အစိုးရကလည်းလက်လမ်းမမီဘူးပြီးနေအစိုးရကလည်းလုတ်ပိုင်ခွင့်မရှိဘူးဆိုတဲ့အခါကျတော့ကျွန်တော်ပြည်သူတွေမှာအရာအခက်အခဲပေါ့နော်တွေ့ရပါတယ်ဒါကြောင့်မို့ဒါတွေကိုဝိုင်းဝန်းညှိနှိုင်းဆောင်ရွက်ဖို့နဲ့လက်လမ်းမမီတဲ့ကိစ္စရပ်တွေဆိုလို့ရှိရင်လည်းကျမတို့ကဒီပြည်နယ်အစိုးရကိုဒီအစိုးရဘက်ကနေဒီမှာကျမတို့အဲလုတ်ကင်ခွင့်ပေးပြီးမှဆောင်ရွက်တင်တယ်လို့ကျမတို့ပြောချင်ပါတယ်နောက်မှတချို့ခန္ဓာတွေမှာတော့အဲကျမတို့ပေါ့နော်လက်လမ်းမမီနိုင်တဲ့ခန္ဓာတွေတော့ကျမတို့လုတ်ပိုင်ခွင့်တိတိကျကျပေးပြီးမှဆောင်ရွက်မယ်ဆိုလို့ရှိရင်ပို့ပြီးတော့အောင်မြင်နိုင်မယ်လို့အဲကျမဒီလောက်ပဲပြောချင်ပါတယ်ရှင့်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာဦးခိုင်သာဒီပေါ်မှာချက်တော့ဆင်းနေပြပါဗျာအ
ော်ဟုတ်ကဲ့ပါအဲနောက်ပိုင်းဆင်းနေပါမယ်ပြည်ထောင်စုအဆင့်ပိုင်းကတော်တော်လေးရေးကြည့်တယ်လို့သုံးသပ်ရတယ်ပေါ့နော်။ခုနဆရာဦးကျော်ဝင်းပြောသလိုလေကျွန်တော်အနေနဲ့တော့ပင်လုံတတိကဝတ်ဆိုတဲ့အထဲမှာအာပင်လုံစာချုပ်ထဲကပါတဲ့ဟာကိုမပြောတော့ဘူး။6ရက်နေ့မှာဖေဖော်ဝါရီလ6ရက်နေ့မှာ ကျွန်တော်ကလေးဆက်ခွန်မှာကချင်ခေါင်းဆောင်တွေနဲ့ရှမ်းခေါင်းဆောင်တွေတဘောတူထားတဲ့အချက်ခုနှစ်နှစ်မှာချင်းခေါင်းဆောင်တွေရောက်လာလို့၃ဝန်ဆိုင်ရာတဘောတူထားတဲ့အချက်ဆယ်နှစ်မှာဘူချောင်းဆိုင်ရောက်လာလို့ဘူချောင်းဆိုင်ကရှမ်းကချင်ချင်းခေါင်းဆောင်တွေအတင်ပြချက်ကိုတဘောတူထားတဲ့အချက်တွေဟာကတိကဝတ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါကိုပို့ပြီးတော့ပြောခြင်းနေပါအဲ့ဒီထဲမှာဆိုအမျိုး ဒီတစ်ခေါက်မှာ NLD ဟာကျွန်တော်တို့1990ခုနှစ်ရွေးကောက်ပွဲတုန်းကလည်းကျွန်တော်တို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်စေ1988ခရီးကဖွဲ့စည်းထားတာအဲတုန်းကကျွန်တော်အဲတုန်းကပြောပါတယ် UNLD ကိုပြောတယ် NLD ကတိုင်းသားနိုင်ငံမှာမပြိုင်ပါနဲ့လို့ပြောထားတယ်မြစ်တရရခံတယ်ဒါပေမဲ့သူတို့အကြောင်းပြချက်ကကျွန်တော်ပါတီထဲမှာလည်းတိုင်းသားတွေရှိတဲ့အတွက်ကြောင့်သူတို့ကဖိတ်ခေါ်လို့ပြန်ရတာပါဆိုပြီးမှသူတို့ပြောတယ်ဆိုတော့ခုဒီတစ်ခေါက်မှာလည်းပဲကျွန်တော်တို့2015ကလည်းဒီလိုပြောဆိုဆွေးနွေးမှုတွေရှိခဲ့ပြောင်းရလည်းပဲအဆင်မပြေခဲ့ဘူးသူတို့ပြိုင်နေပေါ့ဒါပေမဲ့ခု NLD နင်းနဲ့ဝင်ပြိုင်လာလို့ပြတ်တက်နိုင်တဲ့ခါမှာအမျိုးသားငြိမ်းရေးအစိုးရပဲခေါ်ခုနဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးတပ်ပဲခေါ်ဟင်းထိုင်းဆောင်ရွက်ဖို့လုပ်တဲ့ချိန်မှာနံပါတ်1ကတော့အရေးကြီးဆုံးကတော့တိုင်းပြည်အတွက်ငြိမ်းချမ်းရေးအရေးကြီးတယ်ငြိမ်းချမ်းရေးပေါ်ဆောင်တဲ့နေရာမှာကျွန်တော်တိုင်းရင်းသားဒီပြည်နယ်တွေခြေခံတဲ့ပါတီတွေနဲ့ကောင်းဆောင်တွေနဲ့တန်းတူညီသူဆွေးနွေးမှုကိုဖော်ဆောင်တင်တယ်လို့မြင်ပါတယ်နံပါတ်1နံပါတ်2အနေနဲ့တော့ကျွန်တော်တို့ခုနငင်းချမ်းရေရဖို့အရေးအတွက်ကဘာကခြေခံတယ်လဲဆိုတော့ Federal Democracy ပြည်ထောင်စုတည်ဆောက်ဖို့ပါပဲ Federal ပြည်ထောင်စုတည်ဆောက်တဲ့အခါမှာဘာကိုခြေခံမလဲလို့ပြောတဲ့အခါမှာတော်တော်များများကအမြင်အမျိုးမျိုးတွေရှောက်တင်ပြကြပြီမြင်ကျွန်တော်အနေနဲ့တော့အခုကြာမှာအမြင်တစ်ဒီအခြေခံမူအတိတ်တွေချမှတ်တာတဲ့ကျွန်တော်တို့ခုနဘူချောင်းဆန်းနဲ့ပြည်လွန်ခေါင်းဆောင်တွေလက်မှတ်ထိုးတဲ့ခေါင်းဆောင်တွေကအုံမိချခဲ့ပြီးသားအုံမိရှိတဲ့လမ်းစဉ်ရှိပြီးသားဖြစ်တယ်။အဲ့ဒီလမ်းစဉ်အပေါ်မှာတွားတာဟာဖြစ်ရင်နိုင်ငံတော်အတွက်အလွေဆုံးနဲ့နှိမ့်နိုင်ဆောင်ရွက်ဖို့ကအနည်းသာဆုံးဖြစ်မယ်လို့ယုံကြည်တယ်။ဒါကြောင့်ဒီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာတိုင်းသားတွေရဲ့သဘောထားကိုဒီအနိုင်ရအစိုးရအနေနဲ့အနိုင်ရပါတီနဲ့တန်းတူညီတူဆောင်ရွက်ဖို့လိုလိမ့်မယ်လို့ယူဆပါတယ်။နံပါတ်3အနေနဲ့တော့ကျွန်တော်တို့အနိုင်ရပါတီအနေနဲ့တကယ်တမ်းဟိုဒရင်းစာချင်းလင်းပွဲမှာပြောကြတဲ့သူတို့ပဲအမျိုးသားငြိမ်းရေးဆိုးရွားကိုဖိတ်စည်းမယ်ဆိုရင်လည်းအတက်နိုင်ဆုံးကန္တတီတီမှာတိုင်းရင်းသားဒီပါတီတွေရဲ့အလှည့်ကိုအနည်းသဆုံးတန်းတူညီတူပေးဖို့လိုအပ်မယ်လို့ယူဆတယ်။ဘာဖြစ်လို့လဲဆိုတော့စာနမူနာကောင်းဖြစ်စေခြင်းနဲ့ဥပမာပြအမျိုးသားလူ့ခွင့်ရေးကော်မရှင်ကြီးရှိတယ်အကြတိတိုက်ဖြည့်ရေးကော်မရှင်တွေရှိတယ်။နော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးတွေရှိတယ်။ဝန်ထမ်းရွေးချယ်ရေးဖွဲ့တွေရှိတယ်။တကယ်တော့တကယ်ဟိုဌာနဝန်ကြီးဌာနအသီးသီးမှာဒီတာဝန်ဘာလဲခွဲဝင်ယူတာမဟုတ်ရင်တောင်မှတချို့နေရာတွေမှာအတူတူကပူးပေါင်းဆောင်ရွက်ပြီးတော့လုပ်နိုင်တဲ့အခမ်းအနားတွေများရှိတယ်။ဒါကို NLD ဆိုရရင်လည်းပြည်ထောင်စုအပိုင်းမှာအကောင့်အထည်ပေါ်တင်တယ်လို့ဒါကိုအကြံပေးတင်တယ်ပေါ့နော်။ပြည်နယ်ပိုင်းမှာကပြည်နယ်ပိုင်းကြတော့ဘ ഹു ကမူချပေးကြတာကိုပြည်နယ်ကအကောင့်ထဲပေါ်ရတာများတယ်အခြေခံဥပဒေရလည်းဒီလိုပဲသွားတယ်သွားပြင်ငယ်မဲ့လေကျွန်တော်တို့ပြည်နယ်တွေမှာလည်းပဲဒေသခံတိုင်းသားပါတီကောင်းဆောင်တွေရဲ့သူနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကကျွန်တော်တို့တိုင်းသားပါတီဟာဘာပဲဖြစ်အဲ့ဒီအပေါ်ကညွန်ကြားချက်မျိုးမရှိတဲ့အတွက်ကြောင့်ဒေသခံရဲ့ပြည်သူလူထုရဲ့အတန်ကိုပိုကြားရတယ်လို့ယုံကြည်တယ်ဒေသခံရဲ့လက်တွေ့လိုအပ်ချက်ကိုပိုသိတယ်ပူပြီးတော့လေဒီဆောင်ရွက်ဖို့ဒီနိစ္စမှုရှိတယ်ဒါကြောင့်ဒီလိုမျိုးဒေသခံတွေရဲ့ပြည်သူလူထုရဲ့လိုအပ်ချက်ကိုခင်းနိုင်ပူပေါင်းဆောင်ရွက်နိုင်ဖို့ဆိုရင်တော့ပြည်နယ်အစ်စ်မှလည်းပဲဒီလက်ရှိနိုင်ရပါတီနဲ့ပူပေါင်းဆောင်ရွက်မှုကတော့မဖြစ်မနေဆောင်ရွက်ဖို့လိုအပ်တယ်ဒါမှသာလေကျွန်တော်တို့နိုင်ငံမှာအဓိကငြိမ်းချမ်းရေးလိုချင်တယ်ငြိမ်းချမ်းရေးဖြစ်ဖို့အတွက်ကပြည်ထောင်စုမြန်မာနိုင်ငံဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖြစ်ဖို့လိုတယ်ကျွန်တော်တို့အုပ်ချုပ်ရေးပိုင်းဒီမှာပဲအစပလာကတမိုင်းကြောင့်အဆက်ဆက်မှာဗမာတိုင်းသားတွေကပဲဘိုဟိုပြည်ထောင်စုအာဏာအစစ်အစင်အကုန်လုံးချုပ်ကန်ခမိုးကန်တဲ့နေရာကနေအခုအရွေ့တရွေ့ကိုကျွန်တော်တို့ရွေ့သွားပြီးတော့အထက်အလျောက်တန်းတူညီများမှုဖြစ်လာနေဆိုရင်ပြည်ထောင်စုသားတဲ့ခုနဆရာဦးကျော်ဝင်းပြောတောင်းတဲ့တယောက်လူမျိုးတစ်မျိုးနဲ့သူမျိုးပါတီတစ်ခုနဲ့တစ်ခုဖြစ်ကြားမှာယုံကြည်မှုပိုရှိလာပြီးတော့လက်တွဲဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ်ဒါဝယ်ပြောချင်ပါတယ်နော်ကျေးဇူ
းဟုတ်ကဲ့ပါဆရာဆရာဦးကျော်ကိုမေးချင်တာကတော့ကျွန်တော်တို့လက်ရှိဒီနိုင်ငံရေးဒီအကြောင်းလေးရ2020ရနဲ့စလာကြတော့ဒီဆိုရ3ဘက်ကိုသွားတော့မှာပေါ့နော်စ တော့ဟိုဒီဖက်မှာလည်းကျွန်တော်အင်အားစုတွေဒီမတူခဲ့တဲ့အင်အားစုတွေဓာတ်ရဲကဒီကျင်းကြားစေရေးညွှန်ရေးကလည်းဒီကျွန်တော်တို့ကတုံ့ပြန်နေရတဲ့အခြေအနေရှိတယ်ပေါ့ဆိုတော့ဒီလိုအခြေအနေမျိုးမှာလာမဲ့ဒီအစိုးရစစ်လက်ထက်မှာပေါ့တော့ဒီမျိုးသားညွှန်ရေးတို့မျိုးသားကျင်းကြားပြီးတော့ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပြီရှိမလဲဆိုတော့ဒါတွေကိုမျှော်လင့်လို့ရဖို့ရအတွက်ကဘယ်လိုအဓိကထားပြီးလှုပ်ဆောင်ဖို့လိုအပ်တယ်ပေါ့ဆိုတော့ဒါကိုလည်းဆရာချက်ဆွေးနွေးပြပါခင်ဗျ
အာပဲပြောပြောကြွက်ကြပြကြတာဆိုင်ရင်ပူပေါင်းမှုလုပ်ကြတာတော့ကျွန်တော်တို့ကြိုးစားမှာပေါ့ဗျာသို့တော့ဘလို့ပူပေါင်းမှုလုပ်မှုလဲဆိုတော့ဆိုတော့ကျွန်တော်ပြောခဲ့တဲ့ရှီဗီလာဂရိကဝက်ပူတော့အခြေခံပြီးတော့လုပ်သွားကြတာကပိုးပြီးတော့အခြေနဲ့လိဆက်လိုက်မယ်ထင်တယ်အဲ့တော့တဲ့တဲ့ပြောမယ်ဆိုလို့ရှင်တော့တဲ့လာတဲ့အစိုးရတိုင်းကနံပါတ်1အရေးကြီးတာတိုင်းရင်းသားနဲ့ပြည်ပယ်ဖို့လို့ဘာဖြစ်လို့လဲဆိုတော့ဗမာနိုင်ငံဟာဗမာလူမျိုးတစ်မျိုးတည်းရှိတာမဟုတ်တိုင်းရင်းသားပေါင်းစုံပြီးချင်းနေတဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးမှာတိုင်းရင်းသားတွေနဲ့လူမျိုးဟောပေါ့နော်အမာနဲ့ကြားထဲမှာတက်ပနာရှိနေတယ်ဆိုတိုင်းပြည်ကဘယ်လိုမှမနေပြန်နဲ့တစ်ချက်နံပါတ်၁ချက်ကတော့တက်လာတဲ့အစိုးရတွေဟာရှိပြီးသားတက်နဲ့တက်ပနာတက်တဲ့နေလို့ရှိရင်ဒီတိုင်းပြည်ကလည်းဘယ်လိုမှမနေပြန်နဲ့အဲကြောင့်အရေးကြီးတာကတက်ကလူမျိုးစုတွေနဲ့အဆင်ပြေဖို့တူတယ်တက်လာတဲ့အစိုးရတိုင်းကနှစ်ကတက်နဲ့လည်းနားလည်မှုရှိဖို့အဲ့ဒီနှစ်ခုတော့ကြိုးစားသွားစေချင်တယ်ဒီလိုကြိုးစားပွားကြရတော့ကျွန်တော်တို့လူလာတဲ့ပန်းနိုင်တခုရောက်မှာချက်သို့သော်ဒီကိစ္စကလည်းပြောတာပြောရတာအတော်တော့ကြိုးစားရလိမ့်မယ်ချက်အခုချိန်ကြီးကတော့ကျွန်တော်တို့ကညှော်လင့်ချက်တော့ရှိသလောက်ရှိသေးပါသေးတယ်သို့သော်ပုံဝင်လည်းပြောရတော့သိအားရစရာအခြေအနေတော့မဟုတ်သေးဘူးလို့ချက်ဆက်ကြိုးစားလိမ့်မယ်ချက်အဲ့တော့လည်းပြောပါမယ်။နောက်ချိန်နဲ့ね
။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးချိန်ကတော့ကျွန်တော်ဒီဟိုက5မိနစ်တော့ကြာပါသေးတယ်။ဆိုတော့ကျွန်တော်ဒီနောက်ဆုံးမိန့်ခွန်းလေးကိုသွားကြမှာ။နောက်ဆုံးမိန့်ခွန်းကတော့ကျွန်တော်အချုပ်ပေါ့။ဆိုတော့ဒီကျွန်တော်ဒီမျိုးသားညီညွတ်ရေးအစိုးရလို့ကျွန်တော်တို့ဒီပြောကြတယ်။နောက်ဒီတိုင်းရင်းသားတွေအားလုံးနဲ့ဒီအင်အားစုတွေအားလုံးဓာတ်ရဲကဒီမျိုးသားချင်းကြားစီကိုပဲပြောတယ်ပေါ့။ဆိုတော့ကျွန်တော်တို့ဒီလာမယ့်ဒီနောက်ထပ်5မိနစ်ဆွေးနွေးသက်တမ်းကိုသွားတော့မယ်။ချိန်မျိုးမှာဒီမျိုးသားချင်းကြားစီရေးဒီမျိုးသားညီညွတ်ရေးကိုဟိုလှုပ်ဆောင်နိုင်ဖို့ရှေ့ကိုဆက်ကိုးနိုင်ဖို့ဘလို့အချက်တဲတွေရှိနေတယ်ဒါကဘလို့ကြော်လွားသိနေတယ်လို့ယူဆတယ်ပေါ့ဒါကိုလည်းနောက်ဆုံးပိတ်ပြီးသူနေပြည့်စုံချင်ပါတယ်ကျင်တော့ဆရာမတော်တဲဘူးကပဲဆက်ပြီးသူနေပြပါအောင်ခင်ဗျာ
ဖြစ်ပါဒီလိုအမျိုးသားရင်ကြားစီဆောင်ရွက်တဲ့အခါမှာတော့ဒါကျမတို့အစိုးရတရားဆိုတာအခုလက်ရှိကျမတို့ဥပဒေအရလည်းပဲအဲဒီကျမတို့အစိုးရဖြစ်လာပြီဆိုလို့ရှိရင်တော့ပါတီလုပ်ငန်းတွေဆောင်ရွက်လို့မရဘူးပေါ့နော်အဲ့တော့အခုမှာဆိုလို့ရှိရင်ကျမတို့ပြည်တော်စုအစိုးရဆိုလို့ရှိရင်သူ့နေရာမှာရွေးကောက်ပွဲတော်ပြန်ကျင်းပတယ်ပေါ့နော်ရွေးကောက်ပွဲတော်ပြန်ကျင်းပတယ်အဲ့တော့တစ်ဖက်ကကြတော့လေကျမတို့ကဒီမြို့သားရင်ကြားစီအစိုးရလို့ကျမတို့ပြောနေပေမဲ့ဒီအစိုးရအဖွဲ့အဲနောက်ဘ ਹੁ အစိုးရရောပြည်နယ်အစိုးရရောဖွဲ့စည်းတဲ့အခါမှာသူ့ရဲ့ပေါ့နော် criteria တွေကိုသတ်မှတ်တဲ့အခါမှာတော့ဒီပါတီကိုပေါ့နော်သစ္စာရှိတဲ့လူတို့ပြောတယ်နောက်မှပါတီမူဝါဒတွေကိုအဲ့လိုက်နာဆောင်ရွက်နိုင်တယ်လို့ပြောတယ်အဲ့ဒီခါကျတော့အဲ့လိုမျိုးကန္တာတွေအဲ့လိုမျိုးအကန့်တတ်တွေအဲ့လိုမူဝါဒတွေထားမယ်ဆိုရင်တော့ကျမတို့ကအခက်အခဲတွေအများကြီးရှိနေမယ်အဲ့တော့ကျမတို့အဲဘ ਹੁ အစိုးရဆိုတာကတော့ကျမတို့အစိုးရဖြစ်ပြီဆိုလို့ရှိရင်ပါတီလုပ်ငန်းတွေကိုမလုပ်ရဘူးသက်ဆိုင်ရာကျမတို့သတ်မှတ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဤသေးဥပဒေဖြစ်မှာကျမတို့ပြည်သူလူထုကိုတာဝန်ခံတဲ့အစိုးရသာဖြစ်ဖို့လိုတယ်ပေါ့နော်ပါတီတစ်ခုကိုအဲ့ဒီအနိုင်ရပါတီတစ်ခုရဲ့မူဝါဒနဲ့ပါတီတစ်ခုရဲ့ဩဇာခံဖြစ်မယ်ဆိုရင်တော့ကျမတို့ကဘလို့မှဆစ်ဆက်သွားလို့ရမှာမဟုတ်ပါဘူးပြီးလို့ရှိရင်ဒီအပေါ်မှာကျမတို့တိုင်းရင်းသားတွေပူပေါင်းဆောင်ရွက်ဖို့လည်းပဲအဲကျမတို့ဒီပါတီတစ်ခုရဲ့မူဝါဒအောက်မှာသွားမယ်ဆိုလို့ရှိရင်တော့အခက်အခဲတွေရှိနေမှာအကြက်တဲတွေရှိနေမှာပေါ့နော်အဲ့ဒါကြောင့်မို့ကျမတို့သွားတဲ့အခါမှာကျမတို့ဒီအမျိုးသားရင်ကြားစီရေးအတွက်ကျမတို့အနာဂတ်ဖက်ဒရယ်ဒီမိုကရေစီတည်ထောင်မယ်ပြီးလို့ရှိရင်ဒီ၅နှစ်တာကျမတို့ပူပေါင်းဆောင်ရွက်နိုင်မယ်ကိစ္စရပ်ဒီမှာဆိုလို့ရှိရင်တော့ဘုံသဘောတူညီချက်ပါတဲ့မူဝါဒတစ်ခုကိုသတ်မှတ်ပြီးတော့ကျမတို့ပြည်သူအခြေပြုပြီးမှကျမတို့ငင်းချမ်းရေးကိုရရှိဖို့ဓာတ်တူညီရေးအနာဂတ်ဖက်ဒရယ်တည်ဆောက်ရေးကိုအခြေခံတဲ့မူဝါဒတွေနဲ့သွားမှသာကျမတို့အဆင်ပြေနိုင်မယ်ဆိုတာကိုကျမအနေနဲ့ဆွေးနွေးလိုပါတယ်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဆရာဦးငိုက်သာချုပ်ပြီးဆွေးနွေးပေးပါဦး
ကျွန်တော်လူရင်းလေးပဲဆွေးနွေးပြစီကျွန်တော်ခစ်ဆက်ဆက်မှာကျွန်တော်တိုင်းရင်းသားလူနည်းစုတွေဟာပြည်လုံးစိတ်တက်ပြည်ထောင်စုစိတ်တက်ကိုတောက်လျှောက်ထားခဲ့တယ်လို့ကျွန်တော်အဲ့လိုသဘောပေါက်တယ်ပြည်ထောင်စုကြီးကိုတည်မြဲစေချင်လို့ဆက်တဲ့ပြည်ထောင်စုကိုတည်ဆောက်ချင်တယ်ဆိုတာလည်းကျွန်တော်ယုံကြည်တယ်ကျွန်တော်နားလည်လို့မရတဲ့အချက်နဲ့ကျွန်တော်အားမလို့အားမရဖြစ်တဲ့ချက်ကဗ ပမာတိုင်းတာခေါင်းဆောင်တွေကပြည်လုံးစိတ်ဓာတ်နဲ့ပြည်ထောင်စုစိတ်ဓာတ်တကယ်မရှိဘဲနဲ့ပမာစိတ်ဓာတ်ပြည်ထောင်ထားနေသလားလို့ကျွန်တော်ခေတ်ဆက်ဆက်မှာတန်တရားဝင်တယ်ပြည်ထောင်စုစိတ်ဓာတ်ပြည်ထောင်စုစိတ်ဓာတ်လို့ပြောပေမဲ့ပမာစိတ်ဓာတ်ကပူများနေလို့ပြည်ထောင်စုကြီးရွတ်ကအခြေမချနိုင်ဘူးလို့ကျွန်တော်ဒီလိုတွေ့ရသုံးသပ်ချက်ပေါ့နော်ဒါကြောင့်ဒီတစ်ခေါက်တော့ ပင်လုံးစိတ်ဓာတ်ပြီးထောင်စုစိတ်ဓာတ်တကယ်ကိုထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးတော့အဲ့ဒီအခြေခံစိတ်ဓာတ်နဲ့ဆောင်ရွက်ပြီးတော့ဒေကိစ္စမဆိုငင်းချမ်းရေးကိစ္စဖက်တယ်ပြီးထောင်စုကိစ္စခုနအမျိုးသားငင်းရေးဆိုရဖွဲ့ကိစ္စဆောင်ရွက်နေဆိုရင်အောင်မြင်မယ်တိုင်းပြည်ငင်းချမ်းမယ်တိုင်းပြည်ကောင်းမယ်ဆိုတာကိုပေါ်ပြခြင်းနဲ့ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့တိုင်းသား နေနဲ့လူမျိုးရေးစိတ်ဓာတ်ဗမာစိတ်ဓာတ်ဆိုတာထက်ပြည်ထောင်စုစိတ်ဓာတ်เนาะပြည်လုံးစိတ်ဓာတ်ကိုကျွန်တော်အနေနဲ့တော့ပြည်လုံးစိတ်ဓာတ်ကပြည်ထောင်စုစိတ်ဓာတ်လို့မြင်ပါတယ်ဒီပဲ function ပေါ့เนาะဒီစိတ်ဓာတ်ကိုအခြေခံပြီးတော့ဒီတစ်ခေါက်တော့ငင်းနိုင်ဆွေးနွေးမှုဆောင်ရွက်မယ်ဆိုရင်ဒီအခြေခံမှုတစ်ခုနဲ့တင်ကျွန်တော်ပြည်ထောင်စုကြီးကိုခိုင်မဲတဲ့ဆက်တဲ့ပြည်ထောင်စုကြီးတည်ဆောက်နိုင်လိမ့်မယ်လို့ပြောလင့်ပါတယ်ကျေးဇူးပါနော်ဟုတ
်ကဲ့ကျောင်းကျောင်းနောက်ဆုံးလေးဆွေးနွေးပေးပါအောင်တုံးသက်လေးပြ
ရေစခွန်အခြေခံဥပဒေနဲ့ပတ်သက်လို့ပေါ့နော်ဘူဂျိုအောင်ဆန်ရဲ့လမ်းညွန်ခုနှစ်ချက်ဆိုတာရှိတယ်ကျွန်တော်တော့အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုအခြေခံပြီးတော့ကြိုးစားကြရအောင်အောင်မြင်လိမ့်မယ်ချက်အဲ့ဒီလမ်းညွန်ခုနှစ်ချက်ကိုတော့အသေးစိတ်မပြောတော့ဂျေဘူးရပြောရင်အဲ့ဒီလမ်းညွန်ခုနှစ်ချက်ထဲမှာပြည်သူတရားလုံးလိုလားနေတဲ့ဒီမိုကရေစီမူတွေဒီမိုကရေစီအခွင့်အရေးတွေလည်းပါတယ်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်မူတွေလည်းပါနောက်တစ်ခါအဲ့ဒီတုန်းကအစိုးရနဲ့တော့အဲ့ဒီတုန်းကတပ်ပရောရဲ့စိုးရင်တော့ကဖြစ်တဲ့ခွဲမထွက်ရဆိုတဲ့အချက်လည်းပါခွဲမထွက်သင့်ဘူးဆိုတဲ့အချက်တခုလည်းပါနောက်ဆုံးကနိုင်ငံရေးဝါဒလည်းပါတယ်တိုင်းပြည်အလုံးနဲ့မိဘလူပြည့်ဆက်ဆံစုတဲ့အားလည်းပါအဲ့ဒီခုနှစ်ချက်အဲ့ဒီခုနှစ်ချက်ကိုဘူဂျုံအောင်ဆန်တင်ပြီးတော့ပထမဦးဆုံးစထောက်ခံတဲ့သူကကျွန်တော်တို့ဗမာနိုင်ငံရဲ့ပထမဆုံးတမန်တော်ကြီးဆက်ရှိတဲ့နောက်ထပ်တိုင်းရင်းသားတွေအလုံးကလည်းဝိုင်းထောက်ခံကြအဲ့တော့အဲ့ဒီဟာကိုအားလုံးကချွန်းချက်မရှိထောက်ခံလိုက်ကြတယ်။ဒီဟာအလွန်လှပတဲ့သမိုင်းဒီသမိုင်းကြောင့်အခြေခံလေးကိုယူပြီးတော့ကျွန်တော်တို့ဆက်ပြီးတော့ကြိုးစားကြမယ်ဆိုရင်လုံလာတဲ့ဆက်တွဲပြည်တော်စုတည်ဆောင်ရေးအတွက်အဆင်ပြေလိမ့်မယ်ထင်တယ်။ဒါကြောင့်ဒါဘူပဲလမ်းညွန်အနေနဲ့တစ်ဖက်လုံးကသဘောထားသိချင်အဲ့ဒီပူကျော်အောင်ဆက်ရဲ့လမ်းညွန်ခုနှစ်ချက်ပေါ့ဒါပါပဲကျေးဇူးတင်ပါတယ်။ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တ
ော်ဆွနေပွဲလည်းချိန်ပြီးတော့လည်းဒီမှာပဲကြမှာဖြစ်ပါရဲ့အဲ့တော့ပါဝင်ဆွနေပေးကြတဲ့ဆရာဦးကျော်ဝင်းကျောင်းဥက္ကဋ္ဌကျောင်းတော်တဲမှုတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ဆောင်းနှင်းတွေဝေးတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တည်းသချင်းတွေနဲ့ဖြော်ပြပေးနေပါတယ်ဒါကြောင့်မလို့ဒီနေ့မှာတော့ခိုင်ထူးတည်ဆိုတဲ့နှင်းဝေးတဲ့ဆောင်းသချင်းနဲ့ဖြော်ပြပေးကြပါမယ်နားဆင်ကြပါခင်ဗျာThank you.
စနေညအတွက်သတင်းမဆင်ကဏ္ဍကြီးကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်စိုက်ဘာလုံခြုံရေးကြိုးပမ်းမှုကြီးနဲ့ပတ်သက်ပြီးသက်ဆိုင်ရာဌာနတွေရဲ့တင်ပြချက်ကိုနားထောင်ကြရတဲ့လွှတ်တော်မှတ်တွေကဒါဟာရုရှားလက်ချက်ဆိုတာအခုချိန်ထိကြားထားတဲ့အထောက်အထားတွေအားလုံးကပြနေတယ်လို့သတိပေးပြီးလက်တုံ့ပြန်ဖို့တောင်းဆိုကြပါတယ်။ဒီစိုက်ဘာလုံခြုံရေးကြိုးပမ်းမှုမှာအစိုးရဌာနတွေရောပုဂ္ဂလိကကဏ္ဍပါထိခိုက်ခဲ့တာပါ။ရုရှားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စီယုံတွေကနောက်ဆုံးကြံနေသေးတဲ့ယုံညွန်းကိုပိတ်ပစ်ဖို့ရည်ရွယ်ထားတယ်ဆိုတာသမ္မတထရမ့်အစိုးရကကွန်ကရက်လွှတ်တော်ကိုအတည်ပြုထားပါတယ်။ရုရှားနိုင်ငံအရှေ့ပြားဗလာဒီဗော့စတော့မြို့ကကောင်စီယုံကိုအပြီးပိတ်တော်မှာဖြစ်ပြီးရေကာတီရင်ဘတ်မြို့ကကောင်စီယုံရဲ့လုပ်ငန်းတွေကိုတော့ယာယီရဆိုင်ထားမယ်လို့အမေရိကန်နိုင်ငံကြားရေးဌာနကနေလွှတ်တော်အမတ်တွေကိုဒီဇင်ဘာလ10ရက်နေ့မှာပြောခဲ့တာပါ။အမေရိကန်စိုးရလုပ်ငန်းတွေဒီဒီဘက်ကမှတစ်စီတစ်ပိုင်းရဆိုင်သွားမယ်အရေးရှောင်ရှားဖို့အတွက်နှစ်ရက်တာယာယီအသုံးစရိတ်ဥပဒေကိုကွန်ကရက်လွှတ်တော်ကတောက်တာနေနှောင်းပိုင်းမှာအတည်ပြုပြဋ္ဌာန်းခဲ့ပါတယ်။အစိုးရယာယီအသုံးစရိတ်ဥပဒေကိုအောက်လွှတ်တော်ကထောက်ခံမဲ320မဲကောက်ကွယ်မဲ60နဲ့အတည်ပြုခဲ့ပါတယ်။အဲဒီနောက်ထက်လွှတ်တော်ကလည်းချက်ချင်းလိုအတည်ပြုခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကတောက်တာနေနှောင်းပိုင်းမှာလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့ပါတယ်။အမေရိကန်အစားအစာနဲ့စီးပွားကုကယ်ရေးအေဂျင်စီ FDA ကနေဒုတိယမြောက် COVID-19 ကဝက်စီးတမျိုးကိုအရေးပေါ်သုံးစွဲဖို့တောက်ချာနေကအတည်ပြုပေးလိုက်ပါပြီ။အမေရိကန်စီးပွားကုမ္ပဏီဖြစ်တဲ့ Moderna ရဲ့အဲ့ဒီကဝက်စီးကို NIH အမေရိကန်မျိုးသားကျောင်းမရေးဌာနနဲ့အတူဆက်သက်ထုတ်လုပ်ခဲ့တာပါ။ဒီကဝက်စီးဟာအခုလအစောပိုင်းကပဲအရေးပေါ်သုံးစွဲခွင့်ပြုခဲ့တဲ့ Pfizer COVID ကဝက်စီးနဲ့အလားတူပါတယ်။ဒီဆေးတွေကိုတော့တန်းနဲ့ချီတဲ့ကျောင်းမရေးဝန်ထမ်းတွေနဲ့သက်ကြီးတွေကိုစောင့်ရှောက်ရေးခေယာမှာရှိသူတွေကိုကနဦးထိုးပေးနေပါတယ်။တရုတ်နိုင်ငံမှာကျန်းမာရေးတရုတ်ပို့ဆောင်ရေးနဲ့နေဆက်ဒေသထိန်းချုပ်ရေးလုပ်ငန်းတွေကလူသားတွေကိုကိုဗစ်ကာကွယ်ဆေးမကြခင်မှာစထိုးပြီးတော့မယ်လို့တရုတ်ကျန်းမာရေးကော်မရှင်ဒုတိယဝန်ကြီးကပြောပါတယ်။ဒါအပြင်တက်ကြီးရွယ်ဦးတွေနဲ့ယောဂအခမ်းရှိသူတွေကလည်းကာကွယ်ဆေးဦးစားပေးထိုးပေးမယ်စီရင်နေမှာပါဝင်ပါတယ်ခင်ဗျာ။စနေနေ့ညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.